Welcome to the Voice of America in Burmese.
Mingla mne kima she Washington Bureau VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဟူးနေ့နင်းနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့40လို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျမကတော့စုမြတ်မော်ပါရှင်လာအိုနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ရှေးဟောင်းလွမ်ဘရာဘွန်မြို့ကိုသွားမှာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဝါရှင်တန်မြို့တော်ကိုရှေ့သတင်းပတ်လာရောက်မဲ့ဒေါက်တာဆန်းစုကြည်ကတော့စက်တင်ဘာ14ရက်နေ့မှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုမျိုးထိပ်တန်းသတင်းတွေကိုကိုစော်ဝင်းဆိုင်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ကောင်းပါပြီရှင်အမေရိကန်သမ္မတအိုဘားမားရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုချစ်ကြည်ရေးခီးစဉ်ဖြစ်စက်တင်ဘာလ14ရက်နေ့မှာရောက်ရှိလာတော့မှာပ
ါ First of all she'll be visiting Washington and meeting with the president on September 14th
ဒါကတော့သမ္မတအကြံပေးအရာရှိဘန်ရော့စ်ကသတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါရှင်အပြည့်အစုံကိုတော့သတင်းစီစဉ်နောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမှာဘာတွေကိုအဓိကထားဆွေးနွေးသွားမလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်တို့ကပြောပြပါအောင်ရှင
်။လောင်နိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ရှေးဟောင်းလွမ်ဘရာဘွန်မြို့ကိုသွားပြီးတော့သမ္မတရဲ့အစီအစဉ်တစ်ခုဖြစ်တဲ့ဝက်စီလီအရှိတောင်အာရှလူငယ်ကောင်းဆောင်များအစီအစဉ်ထဲမှာပါဝင်တဲ့လူငယ်တွေနဲ့ရင်းရင်းနှီးနှီးတွေ့ဆုံအမေးအဖြေလုပ်ဖို့အစီအစဉ်ရှိပါတယ်။အင်္ဂါနေ့တုန်းကတော့အာရှပစိဖိတ်ဒေသဘက်ကိုမဟာဗျူဟာမြောက်အမေရိကန်ရဲ့အာယုံဆိုင်မှုပြောင်းခဲ့တဲ့အတွက်ရေရှည်အကျိုးသက်ရောက်မှုတွေရှိလာလိမ့်မယ်ဆိုတဲ့မိန့်ခွန်းကိုဖီယန်ချန်မြို့တော်မှာပြောကြားခဲ့ပါတယ်။နောင်ရစုနှစ်အတွင်းမှာအာရှပစိဖိတ်ဒေသဟာအမေရိကန်အတွက်ရောကမ္ဘာကြီးအတွက်ပါပိုတော်မှအရေးပါလာလိမ့်မယ်လို့အစိုးရတာဝန်ရှိသူတွေစီးပွားရေးခေါင်းဆောင်တွေကျောင်းသူကျောင်းသားတွေလူလူအခြေပြုအဖွဲ့ခေါင်းဆောင်တွေနဲ့အမျိုးသမီးအဖွဲ့ဝင်တွေစုစုပေါင်းပါဝင်တဲ့ပြည်သက်တထောင်လောက်ကိုလာအိုအမျိုးသားယဉ်ကျေးမှုခန့်မှကြီးမှာမိန့်ခွန်းပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့အနာဂတ်သာယာဖို့နဲ့လုံခြုံဖို့အာရှပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံရေးဟာသိပ်အရေးကြီးတယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ်။လက်ရှိတာဝန်ထမ်းနေတဲ့အမေရိကန်သမ္မတတွေထဲမှာပထမဆုံးလာအိုနိုင်ငံကိုသွားရောက်တဲ့သမ္မတအိုဘားမားဟာလာအိုသမ္မတနဲ့လည်းအင်္ဂါနေ့ကတွေ့ဆုံပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးလူကုန်ကူးမှုနဲ့ခေတ်သစ်ကြေကျွံပြုခံရမှုတွေအဆုံးသတ်ရေးတို့အတွက်ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းဆွေးနွေးခဲ့ပါတယ်။အမေရိကန်တို့ကြေချခဲ့တဲ့ဘုံတွေကိုရှင်းလင်းရေးအတွက်လာမယ့်3နှစ်အတွင်းမှာဒေါ်လာ60မီလီယံသုံးဆွဲဖို့သမ္မတကကြေညာပါတယ်။တခါစက်တင်ဘာ9ရက်နေ့ကျရင်တော့လာအိုနိုင်ငံကအင်ရှင်အဖြစ်ချင်းပါတဲ့အာဆီယံထိပ်သီးနဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားကိုယင်သီးရိုင်းပြတဲ့အတုံးလုံးသုံးပြီးပုဂ္ဂိုလ်ရေးရာတိုက်ခိုက်ပြောဆိုခဲ့တဲ့အတွက်နောက်လာရမည်ကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲကအင်္ဂါနေ့မှာပြောပါတယ်။သူ့ရဲ့အဓိကရွေးချက်ဟာတီးခြားလွတ်လပ်တဲ့နိုင်ငံခြားရေးမူဝါဒကိုချမှတ်အကောင့်ထည်ဖော်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းနဲ့ယင်းနီးတဲ့ဆက်ဆံရေးဖြစ်ပေါ်အောင်အားပေးလှုံ့ဆော်သွားဖို့ဖြစ်ကြောင်းအထူးသဖြင့်ကာလရှည်ကြာစွာမိတ်ဆွေအဖြစ်ယက်တီလာခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့ယင်းနီးတဲ့ဆက်ဆံရေးတည်ရှိအောင်လှုံ့ဆော်သွားဖို့ဖြစ်ကြောင်းဖိလစ်ပိုင်သမ္မတကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒူတာတေအာနာရလာတဲ့ဇွန်လကစလို့ဖိလစ်ပိုင်မှာမူရစ်စေးရောင်းသူသုံးဆွဲသူ2000ကျော်ကိုတရားဥပဒေမဲ့အသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတအိုဘားမားအနေနဲ့သူ့ကိုဩဝါဒလာမပေးဖို့လာအိုနိုင်ငံမှာကျင်းပမဲ့ထိပ်သီးဆွေးဝဲကိုမထွက်ခါခင်သမ္မတဒူတာတဲကသတိပေးပြောကြားခဲ့တာဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့အမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်ရောက်လာမဲ့ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာလ14ရက်နေ့မှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကအစိုးရသည့်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ကဘလို့နီးလန်းတွေနဲ့အထူးရောက်ဆုံးကူညီမလဲဆိုတဲ့ကိစ္စတွေကိုဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်မှာအဓိကထားဆွေးနွေးမှာဖြစ်တယ်လို့သမရရဲ့လက်ထောက်ဖြစ်တဲ့အပြင်အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရော့စ်ကပြောကြားခဲ့ပါတယ်။တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရကြားမှငြိမ်းချမ်းရေးရနိုင်ဖို့ဒေါက်ဆန်းစုကြည်ကစ조사ဆောင်ရွက်နေသလိုရခိုင်ပြည်နယ်တွေကပြဿနာတွေဖြေရှင်းနိုင်ဖို့ Coffee Annan Foundation လို့နိုင်ငံတကာကပါဝင်ဖြေရှင်းပေးဖို့ဖိတ်ကြားပြီးတော့မြန်မာနိုင်ငံတွင်းအခက်အခဲဆုံးပြဿနာတွေကိုပြေလည်နိုင်အောင်လုပ်နေတယ်လို့ Mr. Roach ကလောက်အုပ်နိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။အဲ့ဒီကိစ္စတွေအောင်မြင်ဖို့အတွက် American ကဘလို့အကူအညီပေးရမလဲဆိုတာကိုဒေါက်ဆန်းစုကြည်နဲ့သမ္မတ Obama တို့အဓိကဆွေးနွေးမှာဖြစ်တယ်လို့ပြောပါတယ်။တခါမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နိုင်မဲ့နည်းလမ်းတွေကိုလည်းဆွေးနွေးရှာဖွေမှာဖြစ်လို့ ပိတ်ဆို့တံခါမှုတွေကိုရှော့ပေါ်တဲ့နီလန်းဖြစ်မလားဒါမှမဟုတ်အမေရိကန်ရဲ့စီးပွားဆက်ဆံရေးကိုတိုးမြင့်ပြီးတော့မြန်မာစီးပွားရေးတိုးတက်စေမယ့်နီလန်းရှာမလားဆိုတာကိုလည်းဒေါန်ဆန်းစုကြည်ဝါရှင်တန်မြို့တော်ကိုလာတဲ့အခါမှာအဓိကထားဆွေးနွေးမှာဖြစ်တယ်လို့သမ္မတဥဘာမားရဲ့လက်ထောက်ဘန်ရိုးစ်ကလာအိုနိုင်ငံမှာပြောကြားခဲ့ပါတယ်ဒေါန်ဆန်းစုကြည်ဟာဝါရှင်တန်မြို့တော်ကနေကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့အတွက်နယူးယောက်မြို့စီကိုခရီးဆက်သွားမှာဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမှုအသံဝိုင်းနှစ်ခုအကြားဖြစ်ပွားနေတဲ့ပြဿနာအရေးကိုအဖြေရှာရမှာနိလန့်ဒီအကြံပေးနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုကြောင့်ဟောင်းလဲဖြစ်နိုဘယ်ညင်းညာရေးဆုရှင်လဲဖြစ်တဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့မနစ်အင်္ဂါနေ့ကအစ်စ်တွေမျိုးကိုဆက်ရောက်ဆင်မှာရာနဲ့ချီတဲ့ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ပြည်ရင်းရေးကိစ္စကိုနိုင်ငံတကာကဝင်ရောက်ဆွဖက်တယ်လို့ယူဆနေကြတဲ့အတွက်ဒေသခံတွေကရခိုင်ပြည်နယ်မြို့တော်စစ်တွေလေးစိတ်မှာကိုဖီအာနန်ဆက်ရောက်မဲ့အချိန်ကိုစောင့်ဆိုင်းပြီးတော့ဆန္ဒပြခဲ့ကြတာပါဒေသခံရခိုင်ဗုဒ္ဓဘာသာဝင်နေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြ2012ခုနှစ်မှာစတင်ခဲ့တဲ့လူမျိုးရေးပြည်ပခတွေပြည်လဲရေးနီလန်းရွှာဖွေဖို့ဂါနာနိုင်ငံသားဝိုင်းရင်တန်တမာတဦးကိုဖြစ်သူကိုဖီအာနန်ကိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်ဒေါအောင်ဆန်းစုကြည်ကခန့်အပ်တာဝန်ပေးခဲ့တာဖြစ်ပါတယ်ကိုဖီအာနန်ဟာဒီကနေ့မှာတော့လူမှုအသံဝိုင်းနှစ်ခုစလုံးအတွက်ဖွင့်ထားတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးညနေပိုင်းမှာရန်ကုန်ကိုပြန်မှာဖြစ်ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်ထုတ်နေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံကပယ်ဒိန်းတက်ဒုံးကျည်နောက်ဆုံးပြစ်လုခဲ့မှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခဲ့ပြီးတော့နောက်ထပ်ထိရောက်တဲ့အရေးယူမှုတွေလိုရင်လုပ်မယ်လို့ချိန်ချောက်ခိုက်ပါတယ်။လုံခြုံရေးကောင်စီရဲ့ဖွဲ့ဝင်15နိုင်ငံကအင်္ဂါနေ့မှအရေးပေါ်တွေ့ဆုံခဲ့ပြီးတဲ့နောက်ဒုံးကျည်ပြစ်လုမှုအပေါ်အပြစ်တင်ကြောင်းသဘောတူကြေညာချက်ထုတ်ပြန်ပါတယ်။ဒီနေ့လာနေတော့ကမြောက်ကိုရီးယားပြစ်လုခဲ့တဲ့ရိုဒေါန်ဒုံးကျည်တွေဟာကီလိုမီတာ1000အထိအဝေးကိုသွားခဲ့ပြီးတော့ဂျပန်ရဲ့လေကြောင်းရန်ကာကွယ်ရေးဇုန်ထဲအထိရောက်ခဲ့တာဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအပေါ်မြောက်ကိုရီးယားကအကြီးအကျယ်ချိုးဖောက်ခဲ့တာဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်။လုံခြုံရေးကောင်စီဆုံးဖြတ်မှုတွေကိုချိုးဖောက်ရရောက်မဲ့နျူကလ ియర్ ဆန့်သတ်မှုတွေအပါအဝင်နောက်ထပ်ဆောင်ရွက်မှုတွေမလုပ်ခိုးဖို့ကိုလည်းမြောက်ကိုရီးယားကိုတတိပေးပါတယ်။လုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာခြင်းရှိမရှိစောင့်ကြည့်နေတဲ့ကော်မတီကိုလည်းမြောက်ကိုရီးယားအပေါ်ဆုံးဖြတ်ထားချက်တွေအတိုင်းအရေးယူဆောင်ရွက်မှုတွေတိုးမြှင့်ဖို့အမိန့်ပေးခဲ့တယ်လို့လုံခြုံရေးကောင်စီကချမှတ်ထားတဲ့ဆောင်ရွက်မှုတွေအတိုင်းအကောင့်ထဲပေါ်နိုင်အောင်နိုင်ငံတွေအနေနဲ့နှစ်ဆစူးစမ်းကြဖို့အတွက်တိုက်တွန်းခဲ့ပါတယ်ရှင်
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက Zika virus ပိုးနဲ့ပတ်သက်တဲ့ညွှန်ကြားချက်အသစ်ကိုပြင်ဆင်ထုတ်ပြန်လိုက်တာမှာရောဂါပိုးကူးစက်ဖြစ်ပွားနေတဲ့ဒေသတွေကိုသွားလည်ကြသူတွေအနေနဲ့လိန်ဆက်ဆံတဲ့နေရာမှာဘေးကင်းလုံခြုံမှုရှိအောင်လုပ်ဆောင်ကြဖို့ဒါမှမဟုတ်အဲ့ဒီဒေသတွေကိုသွားပြီး6လကြာတဲ့အထိလိန်ဆက်ဆံခြင်းမပြုကြဖို့ထုတ်ပြန်လိုက်ပါတယ်။ဂျွန်လာအတွင်းထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်အရ Zika ရောဂါကူးစက်ပြန့်ပွားတဲ့ဒေသတွေကိုသွားရောက်ကြတဲ့အမျိုးသားတွေအနေနဲ့လိန်ဆက်ဆံတဲ့နေရာမှာဘေးကင်းလုံခြုံမှုရှိအောင်လုပ်ဆောင်ကြဖို့ဒါမှမဟုတ်တရင်ပတ်၈ပတ်အကြာလိန်ဆက်ဆံခြင်းမပြုကြဘူးအစောပိုင်းမှာထုတ်ပြန်တဲ့ညွှန်ကြားချက်ကိုပြင်ဆင်ပြီးကုလသမဂ္ဂလက်အောက်ခံကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအင်္ဂါနေ့မှာညွှန်ကြားချက်အသစ်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ချင်းကိုက်ခံရကနေဖြစ်ပွားတဲ့ဇီကာရောဂါပိုးဟာလူအချင်းချင်းကြားကူးစက်နိုင်တယ်ဆိုတဲ့အထောက်အထားတွေထွက်ပေါ်လာနေတဲ့အချိန်မှာပဲ WHO ကညွှန်ကြားချက်အသစ်ထုတ်ပြန်လိုက်တာဖြစ်ပါတယ်။
ပန်တာဝဝင်တွေကိုမြို့တုံးတရဝစီးရင်တွေကနေပယ်ဖို့အတွက်နိုင်ငံတကာသဘာဝထိန်းသိမ်းရေးအဖွဲ့ IUCN ကဆုံးဖြတ်ခဲ့တာကိုတရုတ်အစိုးရကကန့်ကွက်ခဲ့ပါတယ်။ပန်တာဝဝင်တွေကိုပြောက်ွယ်ရောမဲ့မြို့တုံးတရဝစီးရင်ကနေမြို့တုံးနိုင်ကြီးရှိတဲ့တရဝစီးရင်ကို IUCN ကဒီသတင်းပတ်အစိုးပိုင်းကတိုးမြင့်ပြောင်းလဲတတ်မှတ်ခဲ့တာဖြစ်ပါတယ်။ပန်တာဝဝင်တွေကိုတောလိုက်သူတွေဖမ်းဆီးမှုကနေကာကွယ်နိုင်မဲ့ဆောင်ရွက်မှုတွေကိုတရုတ်နိုင်ငံကလုပ်ခဲ့တယ်လို့ပန်တာဝဝင်အရေးအတွက်တိုးအောင်တစ်တော်တွေကိုတိုးမြင့်ထိမ့်သိမ်းကာကွယ်ခဲ့တယ်လို့ဆွစ်ဇာလန်နိုင်ငံအခြေစိုက်တဘာဝထိမ့်သိမ်းရေးအဖွဲ့ကတရုတ်နိုင်ငံကိုချီးကျူးခဲ့တာဖြစ်ပါတယ်
အမေရိကန်နိုင်ငံသားတွေဟာတနာကျင်နာတတ်ကြပေမဲ့စွန့်စားပြီးဒုက္ခသည်တွေကိုမခေါ်နိုင်ဘူးလို့ရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ကပြောပါတယ်အင်္ဂါနေ့ကဗာဂျီးနီးယားပြည်နယ်ဗာဂျီးနီးယားကမ်းခြေမှာစစ်တပ်လိုလာတဲ့ပြည်သက်တွေအများစုတက်ရောက်တဲ့အမေရိကန်ကမ်းမှာထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါမိကုန်နေအများစုကိုတော့ထရမ့်ကိုထောက်ခံတဲ့အငိမ့်စားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကမေးခဲ့တာဖြစ်ပါတယ်ဘာတွေဖြစ်နေလဲဆိုတာကိုအတိအကျမသိသေးဘဲနဲ့အရှေ့အလယ်ပိုင်းနဲ့တောင်အာရှဒေသကထောင်နေချီတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်မခံနိုင်ဘူးလို့ထရမ့်ကပြောပါတယ
်ဒါကတော့ နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကုဇော်ဝင်းလိုင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့လာအိုစ်နိုင်ငံကိုရောက်ရှိနေတဲ့သမ္မတအိုဘားမားရဲ့သတင်းလွှာကိုပြောပြမှာပါ။အာရှပစိဖိတ်ဒေသဟာနောင်ရစုနှစ်နဲ့ချီကြာတဲ့အထိအမေရိကန်အတွက်တင်မကကမ္ဘာကြီးအတွက်အရေးပါတဲ့ဒေသဖြစ်နေလိမ့်မှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။သမ္မတတယောက်အနေနဲ့အာရှဒေတာဘက်ကိုနောက်ဆုံးလာရောက်တဲ့သမ္မတအိုဘားမားကသူ့ရဲ့နိုင်ငံခြားရေးမူဝါဒမှာအာရှပစိဖိတ်ဒေတာဘက်ကိုဘာကြောင့်အာရုံပြောင်းစိုက်ခဲ့ရသလဲဆိုတာကိုလာအိုစ်နိုင်ငံဗီယန်ဂျန်မြို့တော်မှာမေကွန်းပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြမှာပါ။သမ္မတတယောက်အနေနဲ့အာရှဒေသကိုနောက်ဆုံးသွားရောက်တဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာအင်္ဂါနေ့ကလာအိုနိုင်ငံဗီယန်ဂျန်မြို့တော်မှာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ဒီမူဝါဒရဲ့တည်ရောက်မှုတွေနဲ့ပတ်သက်လို့မေကွန်းပြောကြားခဲ့ပါတယ်။အာရှပစိဖိတ်ဒေသနဲ့အမေရိကန်ဆက်ဆံရေးကိုသူ့လက်ထက်မှာတိုးမြှင့်နိုင်ခဲ့တဲ့တက်ရောက်မှုကသူသမ္မတတာဝန်ပြီးဆုံးသွားပြီးနောက်နှစ်ပေါင်းများစွာကြာတဲ့အထိလည်းရေရှည်ခန့်နေအောင်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်
။ America's interest in the Asia Pacific is not new. It's not a passing fad.
အာရှပစိဖိတ်ဒေသပေါ်အမေရိကန်ရဲ့စိတ်ဝင်စားအယုံဆိုင်မှုကအစီအစံမဟုတ်ပါဘူး။ပေါ်ပင်တည်ငါအယုံဆိုင်မှုမျိုးလည်းမဟုတ်ပါဘူး။နိုင်ငံရဲ့အခြေခံအကျိုးစီးပွားကိုထင်ရှားစေတဲ့အယုံဆိုင်မှုမျိုးဖြစ်ပါတယ်။နောင်ရစုနှစ်အတွင်းအာရှပစိဖိတ်ဒေသဟာအမေရိကန်အတွက်ရောကမ္ဘာကြီးအတွက်ပါပိုတောင်အရေးပါလာလိမ့်မယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့နယ်ပယ်အလုံးမှကြဲကြဲပြန့်ပြန့်လက်ခံထားရပါတယ်။
သမ္မတအိုဘားမားရဲ့ဆက်တဲ့ချိန်မြောင်းနဲ့နောက်ဆုံးအခောက်ဖြစ်တဲ့အာရှဒေသခီးစဉ်အတွင်းသူ့ရဲ့၈နှစ်သမ္မတသက်တမ်းအတွင်းမှာအာရှပစိဖိတ်နိုင်ငံတွေနဲ့နိုင်ငံရေးစီးပွားရေးစစ်ရေးပူးပေါင်းဆောင်ရွက်မှုတွေမှာတိုးမြှင့်ပူးပေါင်းဆောင်ရွက်နိုင်ခဲ့တဲ့အကြောင်းတွေကိုလည်းသမ္မတကမင်းကွန်းနဲ့မှာအကျယ်တဝင့်ပြောသွားခဲ့ပါတယ်။အမေရိကန်နဲ့အာရှပစိဖိတ်ဒေသရဲ့ထိတွေ့ဆက်ဆံရေးဟာဘယ်တော့မှမနဲ့မတူအောင်လို့ခိုင်မာခဲ့ပြီးတော့ဒေသရင်းနိုင်ငံတွေအနေနဲ့အမေရိကန်ကိုဘလို့အခြေအနေမျိုးမှမဆိုအားကိုးနိုင်ပါတယ်ဆိုတာကိုပြသနိုင်ခဲ့တယ်လို့ဆိုပါတယ်။အခုလိုအမေရိကန်ရဲ့အာရှဘက်ကိုအာရုံပြောင်းဆိုင်ပြီးတော့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ခဲ့တာကြောင့်တရုတ်ဘက်ကတန်တရားနဲ့စိုးရိမ်မှုရှိလာပြီးတရုတ်ကသူ့ရဲ့အင်အားကိုပိုပြီးပြသဖို့ကြိုးစားလာတာကိုလည်းသမ္မတရဲ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောကြားခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားအရေးကြီးတဲ့ကိစ္စတချို့မှာသဘောထားကွဲပြားမှုတွေရှိနေသေးပေမဲ့ကဏ္ဍတော်တော်များများမှာထိရောက်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့တယ်လို့ဆိုပါတယ်
။ The United States welcomes the rise of a China that is peaceful and stable and prosperousand a responsible player in global affairs.
ငင်းချမ်းတင်းငင်းတရားဝပြောပြီးကမ္ဘာရေးရာတွေမှာတာဝန်သိသိဆောင်ရွက်တဲ့နိုင်ငံတစ်ခုအဖြစ်တရုတ်နိုင်ငံတွတ်တက်လာတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။အဲဒါလိုဖြစ်လာတာကအားလုံးအတွက်အကျိုးရှိတယ်လို့ကျွန်တော်တို့ကယုံကြည်ထားပါတယ်
။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကပိုင်နဲ့ချဲ့ထွင်နေတဲ့ကိစ္စကိုတော့လက်မခံနိုင်တဲ့အနေနဲ့သမ္မတအိုဘားမားကအခုလိုပြောပါတယ်
။ And across the region including in the East and South China Seas, the United States will continue to fly and sail and operateWherever international law allows
အရှင်းနဲ့တောင်တရုတ်ပင်လယ်ရေအပါအဝင်ဒေသတစ်ခုလုံးမှာနိုင်ငံတကာဥပဒေတွေကခွင့်ပြုထားတဲ့အတိုင်းလေကြောင်းပြန်သန်းမှုရေကြောင်းသွားလာမှုနဲ့လှုပ်ရှားမှုတွေကိုအမေရိကန်ကဆက်ပြီးလုပ်သွားမှာဖြစ်ပါတယ်။တခြားနိုင်ငံတွေအားလုံးနဲ့အလားတူလုပ်ပိုင်ခွင့်တွေကိုလည်းထောက်ခံသွားမှာဖြစ်ပါတယ်။အမေရိကန်ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေရဲ့အခြေခံအကျိုးစီးပွားတွေကိုတူတွဲကာကွယ်သွားမှာဖြစ်ပါတယ်။
အင်အားကြီးနိုင်ငံတစ်ခုဖြစ်လို့နိုင်ငံငယ်တွေအပေါ်လွှမ်းမိုးလို့မရဘူးဆိုတာကိုလည်းတရုတ်နိုင်ငံကိုညှိညွှန်းပြီးတော့သမ္မတအိုဘားမားကပြောခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရှေ့သတင်းဘက်ဝါရှင်တန်မြို့တော်ကိုလာရောက်တဲ့အခါတွေးဆုံဖို့အတွက်လည်းသူ့အနေနဲ့စိတ်အားထက်သန်နေတယ်ဆိုတာကို VNJM မြို့တော်ကအမျိုးသားယဉ်ကျေးမှုဟောကမ်းမှမှပြောကြားတဲ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောသွားပါတယ်။အားလုံးပါဝင်နိုင်တဲ့နိုင်ငံရေးစနစ်နဲ့ငြိမ်းချမ်းရေးလမ်းကိုဦးတည်သွားနေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်ကတသားတည်းရပ်တည်နေပါတယ်လို့သမ္မတကပြောခဲ့ပါတယ်။အမေရိကန်သမ္မတဟာလာအိုနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲနဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်ဖို့အတွက်ဗီယန်ဂျန်မြို့တော်မှာရောက်ရှိနေတာပါ။အင်္ဂါနေ့ကတော့လာအိုသမ္မတဖွန်ဟန်ဗိုရာချစ်နဲ့တွေ့ဆုံခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးလူကုန်ကူးမှုနဲ့ခေတ်သစ်ကျေးကျွန်ပြုခန့်နေရမှုတွေအဆုံးသတ်နိုင်ရေးတို့မှာပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားဖို့လိုအပ်တယ်လို့လာအိုသမ္မတနဲ့တွေ့ဆုံအပြီးသတင်းစာရှင်းလင်းပွဲမှာလည်းပြောကြားခဲ့ပါတယ်။သူဟာဒီကနေ့ပုတ်ထုနေ့မှာတော့ရှေးဟောင်းမြို့ဖြစ်တဲ့လွန်ပရာဘန်မြို့မှာသမ္မတအိုဘားမားရဲ့အစီအစဉ်တစ်ခုဖြစ်တဲ့ WCL အရှေ့တောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်200လောက်နဲ့ရင်းနှီးနှီးတွေ့ဆုံပြီးတော့အမေးအဖြေလုပ်ဖို့အစီအစဉ်ရှိပါတယ်ရှင်။
ခုလိုသမ္မတအိုဘားမားရဲ့မိဂွန်းမှလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုသူဖိတ်ကြားထားတာနဲ့ပတ်သက်လို့ထည့်သွင်းပြောကြားခဲ့တာပါမြန်မာအစိုးရထိပ်ပိုင်းခေါင်းဆောင်တအုပ်အနေနဲ့ပထမဆုံးချိန်ဒါမဲ့ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်နဲ့ပတ်သက်လို့အင်ဂျူရောအမျိုးသားလုံခြုံရေးလက်ထောက်ကြံပေးအရာရှိဘန်ရော့စ်ကမနေ့ကလာအိုစ်နိုင်ငံဗီယန်ဂျန်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုအတည်ပြုပြောပါတယ
် First of all she'll be visitingWashington meeting with the president on September 14th in her capacity as state council.
ဒီမှာဥဆုံးအနေနဲ့ကတော့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့ဝါရှင်တန်ကိုလာရောက်ပြီးတော့တမရနဲ့ September 14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ NLD အစိုးရတက်လာပြီးတဲ့နောက်ကျွန်တော်တို့အနေနဲ့ဘလို့အကူအညီပေးနိုင်မလဲဆိုတာကိုထိထိကြကြလေ့လာခဲ့ပါတယ်။တရက်အကူအညီပေးတာမျိုးတွေရှိခဲ့ပြီး USAID ကတဆင့်အထောက်အကူတွေတိတိကျကျတိုးပေးခဲ့ပါတယ်။အများအပြားကတော့ရင်းနှီးမြှုပ်နှံမှုမှာဆွဲဆောင်နိုင်အောင်အခြေခံလူစွာအရင်းမြစ်တွေမြင့်တင်ပေးနိုင်အောင်စီးပွားရေးဖွံ့ဖြိုးဖို့အတွက်စီမင်းဥပဒေပေါင်းတွေချမှတ်နိုင်အောင်ပြည်ပခန့်ဖြည့်ရှင်ရေးမူရစ်စေဝါမှောင်းခိုးရောင်းဝယ်မှုတိုက်ဖျက်ရေးတို့မှာလည်းအကူအညီတွေပေးခဲ့ပါတယ်
မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်အမေရိကန်ရဲ့ထောက်ခံအားပေးမှုဟာသမ္မတအိုဘားမားရဲ့တက်တန်း20အတွင်းအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အဓိကအောင်မြင်မှုတစ်ရပ်ဖြစ်ပါတယ်2015ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်အောင်မြင်ပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာဖို့နဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်စေဖို့အမေရိကန်ကတလျှောက်လုံးအားပေးထောက်ခံလာခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကာလအောင်မြင်စေဖို့အမေရိကန်ကဘယ်လိုကူညီဆောင်ရွက်ပေးနိုင်မလဲဆိုတာဒေါက်ဆန်းစုကြည်ရဲ့အမေရိကန်နိုင်ငံခီးစဉ်အတွင်းမှာအဓိကထားဆွေးနွေးသွားဖို့ရှိတယ်လို့လည်းဘန်ရော့စ်ကသတင်းတောက်တွေကိုပြောပါတယ်။
One of the best things that we can do to support human rights is to make sure that when there are transitions to democracy that they succeed. And so given that Aung San Suu Kyi
လူခွေရေးတိုးတက်ဖို့ကျွန်တော်တို့ကအကောင်းဆုံးလှုပ်ဆောင်ပေးနိုင်တာကအသွင်ကူးပြောင်းရေးကာလမှာအောင်မြင်မှုရရှိဖို့ပဲဖြစ်ပါတယ်။ဒေါ ông ဆန်းစုကြည်နဲ့ NLD ဟာအခုဆိုရင်မြန်မာနိုင်ငံမှာရွေးကောက်ခံခေါင်းဆောင်တွေဖြစ်လာကြပါပြီ။ဒါကြောင့်မြန်မာလူထုအကျိုးကိုသူတို့တည်ပိုးနိုင်ဖို့ကျွန်တော်တို့ကကူညီရမှာဖြစ်ပါတယ်။ဒါကြောင့်စီဝါရေးဘလို့အားကောင်းအောင်လှုပ်ဆောင်နိုင်မလဲဆိုတဲ့နည်းတွေကိုကျွန်တော်တို့ကရှင်းပြရမှာဒဏ်ခတ်ပိတ်ဆို့မှုတွေရှော့ချပေးခြင်းအပြင်ဖြစ်နိုင်မလားအမေရိကန်နဲ့ကုန်သွယ်ရေးတွန်းမြင့်လှုပ်ဆောင်ခြင်းအပြင်ဖြစ်နိုင်မလားဆိုတာတွေကိုဒေါအောင်ဆန်းစုကြည်ရဲ့ဝါရှင်တန်ခီးစဉ်အတွင်းမှာအဓိကထားဆွေးနွေးသွားဖို့ရှိပါတယ
်ဒါ့အပြင်အသွင်ကူးပြောင်းရေးကာလမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအပြင်ရခိုင်ပြည်နယ်ပြည်ထနာအဖြစ်ရှာနိုင်ရေးအတွက်ဒေါက်ဆန်းစုကြည်ရဲ့မကြသေးမီလများအတွင်စ조사မှုတွေကိုအမေရိကန်ကချီးကျူးခဲ့ပြီးအခုလက်ရှိခီးစဉ်အတွင်းမှာလည်းဒီပေါ်ဆောင်မှုတွေအောင်မြင်သွားဖို့အမေရိကန်ကကူညီဆောင်ရွက်သွားမယ်လို့ဘန်ရော့စ်ကပြောပါတယ
်။ At the same time she has a range of other challenges that she's dealing withwhether it relates to the peace process with the ethnic groups or the situation in Rakhine State on both
the
issues
ဒီနေ့မှာပဲဒေါအောင်ဆန်းစုကြည်အနေနဲ့တခြားအကဲဆတ်မှုတွေရှိပါတယ်တိုင်းရင်းသားအုပ်စုတွေနဲ့ညီညာရေးပေါ်ဆောင်မှုဒါမှမဟုတ်ရခိုင်ပြည်နယ်ကအခြေအနေဖြစ်ပါတယ်ဒီကိစ္စနှစ်ရက်စလုံးမှာသူ့အနေနဲ့မကြသေးမီကစီစဉ်နေလှုပ်ဆောင်ခဲ့ပါတယ်တိုင်းရင်းသားအုပ်စုတွေနဲ့ညီညာရေးညီလာခံခေါ်ယူခဲ့တယ်လို့ရခိုင်ပြည်နယ်မှာနိုင်ငံသားခံယူခွင့်စီစဉ်ရေးရခိုင်ပြည်နယ်ပြည်ထနာကိုအကြံပေးနိုင်ဖို့အတွက်ကော်မရှင်တရက်ဖွဲ့စည်းခဲ့တဲ့အပြင်အရေးကြီးတာကကော်ဖီအန်န်ကြီးမှုတဲ့နိုင်ငံတကာရဲ့ပါဝင်မှုကိုဖိတ်ခေါ်ခဲ့ခြင်းပါပဲသူ့အနေနဲ့နိုင်ငံတွင်းမှာအရေးကြီးတဲ့ကိစ္စရပ်တွေကိုစ조사ကင်တွယ်ဖြစ်ရှင်းနေတာဖြစ်ပါတယ်သူ့ရဲ့အခုလိုကြိုးပမ်းမှုတွေအောင်မြင်စေဖို့ကျွန်တော်တို့လိုလားပါတယ်သူ့ရဲ့ဝါရှင်တန်ခီးစဉ်အတွင်းဒီကိစ္စရပ်တွေအောင်မြင်စွာဆောင်ရွက်နိုင်ဖို့အရေးဟာကျွန်တော်တို့ဦးစားပေးဆွေးနွေးသွားရမယ့်အကြောင်းအရာတွေအနေနဲ့တစ်ခုအပါအဝင်ဖြစ်ပါတယ်
ဒါပြင်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားအစိုးရအနေနဲ့မြန်မာဒီမိုကရေစီရေးကိုထောက်ခံတဲ့အမေရိကန်ရဲ့အဓိကပါတီကြီးနှစ်ရက်လုံးနဲ့ညှိနှိုင်းဆွေးနွေးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဘန်ရော့စ်ကသတင်းတောက်တွေကိုပြောပါရယ်စက်တင်ဘာလ14ရက်နေ့မှာတော့ဒေါက်ဆန်းစုကြည်ဟာသမ္မတအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံပြီးတဲ့နောက်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့စက်တင်ဘာလ15ရက်နေ့ညနေပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ညစာစာပွဲကိုဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုမြန်မာအစိုးရခေါင်းဆောင်တအုပ်အနေနဲ့ဒေါအောင်ဆန်းစုကြည်တက်ရောက်မိကွန်းပြောကြားဖို့ရှိပါတယ်ရှင်။အခုလိုဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမှာ
မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုအိုဘားမားအစိုးရကရှော့ချပေးရေးစဉ်းစားနေကြောင်းလဲဘန်ရော့စ်ကသတင်းတောက်တွေကိုပြောပါရယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်စေဖို့စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့အတွက်အခုလိုစဉ်းစားတာဖြစ်တယ်လို့အာဆီယံထိပ်သီးအစည်းအဝေးကျင်းပရာလာအိုစ်နိုင်ငံဗီယန်ဂျန်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကပြောသွားတာပါဆက်သွယ်မေးမြန်းထားတဲ့မက်နန်နာချန်ကအသေးစိတ်ကိုပြောပြမှာပါရှင်
ဟုတ်ပါတယ်။ဧပြီလ၁ရက်နေ့မှာအစိုးရတာဝန်ကိုတရားဝင်လွှဲပြောင်းရယူခြင်းကစလို့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆတ်စုကြည်ရဲ့ပထမဦးဆုံးအကြိမ်တရားဝင်လာရောက်မဲ့အမေရိကန်ခီးစဉ်အတွင်းစက်တင်ဘာလ14ရက်နေ့ကျရင်အိမ်ပြည်တော်မှာသမ္မတအိုဘားမားနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမြန်မာပြည်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်အရင်စစ်အစိုးရလက်ထက်ကလူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုရှော့ချပေးဖို့စဉ်းစားနေတာဖြစ်တယ်လို့အင်ယူရောမျိုးသားလုံခြုံရေးလက်ထောက်ကြံပေးလက်ဖြင့်သမ္မတအိုဘားမားရဲ့လက်ထောက်လက်ဖြစ်တဲ့ဘန်ရော့စ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပ
ါ I think the biggest thing that we can do is help their economy grow again by opening up greater trade between Myanmar and the United States and other countries
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့အနေနဲ့အကောင်းဆုံးအကူအညီပေးနိုင်တာကမြန်မာနိုင်ငံနဲ့အမေရိကန်အပြင်တခြားကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံတွေကြားကုန်သွယ်ရေးလမ်းဖွင့်ပေးဖို့ပါပဲဒီလိုလှုပ်ဆောင်နိုင်ဖို့ရကျွန်တော်တို့အနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုနဲ့ကုန်သွယ်ရေးကိုအားဖြည့်ပေးနိုင်မဲ့ပတ်ဝန်းကျင်ဖန်တီးပေးရမှာကူညီဖို့ပါပဲအဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုတွေချော့ချပေးဖို့အပြင်စီးပွားရေးလုပ်ငန်းတွေတိုးချဲ့နိုင်ဖို့ခြေလှမ်းတွေယူခဲ့ပြီးဖြစ်ပါတယ်ဒါကိုကျွန်တော်တို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါတကယ်တော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အဓိကရည်ရွယ်ချက်ကလည်းဒီမိုကရေစီအသွင်ကူးပြောင်းရေးထောက်ခံအားပေးဖို့ဖြစ်ပါတယ်တချို့အမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုကြည့်ရင်ဒေါင်ဆန်းစုကြည်နှိတ်ကုတ်ခံခဲ့ရတဲ့ဆက်ဆံမှုတွေကြောင့်ဖြစ်တယ်ဆိုတာကိုတွေ့ရပါလိမ့်မယ်မြန်မာနိုင်ငံအတွင်းမှာပြဿနာကြီးဆက်လက်ရှိနေသေးတယ်ဆိုတာကိုနားလည်သဘောပေါက်ပေမဲ့ဒီမိုကရေစီအကျိုးရလဒ်တွေကိုလူထုကခံစားနိုင်ဖို့ကျွန်တော်တို့လိုလားပါတယ
်မြန်မာနိုင်ငံမှာရှစ်လေးလုံးအရေးခေတ်နောက်ပိုင်းမေ30တပိရင်အရေးခေတ်နောက်ပိုင်းနဲ့ရှစ်ဝါရောင်တန်ခါအရေးခေတ်နောက်ပိုင်းတွေမှာအမေရိကန်ပြည်ထောင်စုကဒဏ်ခတ်အရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်အခုလိုအမေရိကန်ကမြန်မာပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရှော့ချပေးဖို့စဉ်းစားနေချိန်မှာပဲနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကတော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်ခိုင်မာမာမရှိသေးပဲဒဏ်ခတ်မှုတွေရုပ်သိမ်းဖို့မသင့်ဘူးလို့ယူဆနေကြတာပါဒဏ်ခတ်မှုတွေကို Alliance လို့ပြန်မရုပ်သိမ်းဖို့အင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြီးအမေရိကန်အစိုးရကိုတိုက်တွန်းခဲ့တဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးရာတာဝန်ခံBrett Adams ကတော့အထူးသဖြင့်မြန်မာနိုင်ငံရေးမှာဆက်လက်ဩဇာလွှမ်းမိုးနေတဲ့စစ်တပ်ကိုဖိအားပေးနိုင်ဖို့ဒဏ်ခတ်မှုတွေဆက်ပြီးတော့ရှိတင်တယ်လို့ပြောပါတယ
် We think it's premature to lift most sanctions. Aung San Suu Kyi has said in the past not too long ago that sanctions should remain in place. John Kerry said
ဒဏ်ခတ်မှုအများစုကိုရုပ်သိမ်းဖို့အချိန်မတန်သေးဘူးလို့ကျွန်တော်တို့ကယူဆပါတယ်။ Aung San Suu Kyi ကိုယ်တိုင်ကလည်းဒဏ်ခတ်မှုတွေမရုပ်သင့်သေးဘူးလို့ပြောခဲ့တာသိမကြသေးပါဘူး။နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကလည်းပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မပြည့်မချင်းဆက်ထားတဲ့လို့ပြောပူပါတယ်။ထိလွယ်ရှလွယ်အခြေအနေမျိုးဒါမှမဟုတ်စတောင်မစရသေးတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေတပုံကြီးကျန်နေသေးတဲ့အတွက်ဆော်လွန်သေးတယ်လို့ထင်ပါတယ်။ပြည်ပြင်ပြောင်းလဲရေးလမ်းအတိုင်းဆက်လျှောက်ပြီးအတားအဆီးတွေမလုတော့တဲ့အထိဒဏ်ခတ်မှုတွေကိုစစ်တပ်နဲ့စစ်တပ်ထဲကချမ်းသာနေကြတဲ့လက်ဝေကံလူဒန်းစားတွေကိုပြစ်မှတ်ထားသင့်ပါတယ်။
ဒါပေမဲ့လည်းဝါရှင်တန်ခြေဆိုင်ဂျော့ချ်တောင်းတက္ကသိုလ်ကမြမအရေးကျွမ်းကျင်သူဂုံဒူးဆောင်ပါမောက်ကဒေးဗစ်စတိုင်းဘတ်ကတော့သမ္မတအိုဘားမားအစိုးရရဲ့နိုင်ငံသားရေးရာမူဝါဒတွေထဲမှာမြမနိုင်ငံနဲ့ထိတွေ့ဆက်ဆံခဲ့တဲ့မူဝါဒဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့မြင်ပါတယ
် Well the sanctions basically were there because of Aung San Suu Kyi. Aung San Suu Kyi essentially so very strongly influenced US policy.
Facebook တံခါးမှုတွေရှိနေတာဟာလေအခြေခံအားဖြစ်ကတော့ဒေါအောင်ဆန်းစုကြည်ကြောက်ပါမြန်မာနိုင်ငံအပေါ်အမေရိကန်ရဲ့မူဝါဒတွေနဲ့ပတ်သက်လို့နှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်ကခိုင်ခိုင်မာမာဩဇာညောင်းခဲ့ပါတယ်မကြာသေးခင်ကမှအပြောင်းလဲတွေဖြစ်လာတာပါလူအခွင့်အရေးအုပ်စုတွေကတော့တံခါးဖို့ကိုအမြဲတမ်းလိုလားကြပါတယ်ဒါပေမဲ့လည်းတံခါးမှုတွေနဲ့ဒီမိုကရေစီကိုဘယ်တော့မှမရနိုင်ပါဘူးကျွန်တော်ကတော့တံခါးမှုတွေရုပ်သေးသင့်တယ်လို့ယူဆပါတယ်လက်နဲ့ရောင်းချတာမျိုးလောက်ကိုပဲချမ်းညင်းရင်ချမ်းသာသင့်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ပြီးဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်မှာပဲမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံလာတဲ့အမေရိကန်ကတော့2012ခုနှစ်ဇူလိုင်လကစလို့2016ခုမေလအထိမြန်မာငွေကြေးဆိုင်ရာဘဏ်လုပ်ငန်းတွေတွင်းကုန်တွေနဲ့ အမေရိကန်ရဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေပေါ်ကန့်သတ်ထားမှုတော်တော်များများကိုဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းမှုမှာအဟန့်တားလုပ်သူတွေလူခွင့်ရချုပ်ဖောက်မှုတွေနဲ့ဆက်နွယ်သူတွေအဖြစ်မြန်မာစစ်ဘက်ဆိုင်ရာတွေလက်နက်ကင်ဖွဲ့စည်းတွေ SDN ခေါ်လူပုတ်ကိုဖွဲ့စည်းတချို့ရောအမေရိကန်ဗန္ဓာရေးဌာနကဆက်လက်ပြီးပြစ်မှတ်ထားဒဏ်ခတ်မှုတွေချမှတ်ထားဆဲဖြစ်ပါတယ်ရှင်
။မနန္ဒာချမ်းပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာသူ့ရဲ့အမေရိကန်ပြည်ထောင်စုခီးစင်မတိုင်ခင်မှာတော့အင်္ဂလန်နိုင်ငံမှာခီးတစ်ထောက်ဝင်ဖို့ရှိပြီးဥရောပနိုင်ငံတွေကမြန်မာတပ်အမတ်ကြီးတွေနဲ့တွေ့ဆုံဖို့ရှိတယ်လို့လည်းသိရပါတယ်ရှင်။အခုတော့ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလအတူရေးမှုချုပ်ဟောင်းကိုဖီအာနန်ဟာစစ်တွေမျိုးကဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်လေ့လာမှာဖြစ်တယ်ဆိုတဲ့သတင်းကိုပြောပြမှာပါ။ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့လည်းပြည်သူ့လွှတ်တော်တွင်အပြန်အလှန်ဆွေးနွေးပြောဆိုချက်တွေနောက်ဆုံးအခြေအနေတွေကိုကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်အရေးဟာပြည်တွင်းရေးသားဖြစ်ပြီးနိုင်ငံသားတွေဥဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ပြီးအခုလိုဖြည့်ဆင်းတာဟာနီးလမ်းမကျဘူးလို့ရခိုင်အမျိုးသားပါတီ ANP ရဲ့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကမနေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်ဆွေးနွေးပွဲမှာပြောဆိုသွားတာပါ
နိုင်ငံတော်အတိုင်ပိုင်ခံတာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်၅ချက်ထဲမှာကော်မရှင်ဖွဲ့စည်းတယ်ဆိုတာမပါပါဘူးဒါကြောင့်ဒီကော်မတီဟာကျွန်တော်အမြင်ရတော့လာ legitimacy မဖြစ်ဘူးဆိုတဲ့တစ်ချက်နောက်တစ်ချက်ကရန်ဟီလီလာတော့ရခိုင်ပြည်ကိုပြဿနာဆယ်လာတဲ့တဲ့ကြောင့်ရခိုင်ပြည်သူတွေကရန်ဟီလီကိုအလိုမရှိဘူးပြောခဲ့တယ်အဲ့တော့ UN ကိုလည်းသိအကောင့်မထင်ပါနဲ့ပူးစည်းတော်မောင်တော်မှာအဲ့ဒီဘာမှမသိတဲ့လူသားတွေရ population ဟာရှင်းပြနေလူရေနှစ်ဆရှိပါတယ်နောက်ကွယ်မှာအင်မတန်စိုးရိမ်ဖို့ကောင်းပါတယ်တကယ်ကကျွန်တော်တိုင်းရင်းသားပြည်သူတွေကြောချင်းရင်ရှင်းကပ်ပြီးတော့ဥပဒေလုံးဝမလိုရမယ်ဒီအစိုးရဥဆောင်မှုအောင်မှာအဲ့ဒီလိုလုပ်ရမယ်အစားနိုင်ငံသားလူတွေကိုပညာရှင်ပါဘာဘာညာပါဆိုပြီးခေါ်တာဟာကျွန်တော်တို့သိခါလဲကြပါတယ်ကျွန်တော်တို့ပြည်ထောင်စုစိတ်ကကင်းမရလဲကြတယ်အဲ့ဒါကြောင့်ဒီကော်မတီကိုကန့်ကွက်ရတာဖြစ်ပါတယ်
ရခိုင်အကြံပေးကော်မရှင်ကိုပြည်တွင်းကတက်သည့်ပညာရှင်တွေနဲ့ပြန်လည်ဖွဲ့စည်းတင့်ပြီးဆိုပြီး ANP ပါတီပေါတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံရဲ့အရေးကြီးအဆိုနဲ့ပတ်သက်လို့စက်တင်ဘာလ6ရက်ပြည်သူ့လွှတ်တော်မှာဝိုင်းဝန်းဆွေးနွေးခဲ့ကြတာပါ2012ခုနှစ်ကစပြီးဖြစ်လာခဲ့တဲ့ရခိုင်ဒေသတွင်ပဋိပက္ခမှာဒေသခံဗုဒ္ဓဘာသာတွေကလူနည်းစုမွတ်စလင်တွေပေါ်အကြမ်းဖက်နှိပ်စက်တယ်ဆိုတဲ့အမြင်တွေနိုင်ငံတကာအတိုင်းအဝိုင်းကြားပြန့်နှံ့နေပါတယ်နိုင်ငံတကာရဲ့အဲ့ဒီလိုအမြင်တွေကိုဖျောက်ဖျက်နိုင်ဖို့ဆိုရင်အခုလိုနိုင်ငံတကာမှာဩဇာရှိတဲ့နိုင်ငံသားတွေနဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းရတာဖြစ်ကြောင်း NLD ပါတီမြန်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ကတုံ့ပြန်ဆွေးနွေးခဲ့ပါတယ
်ဒီပြဿနာကလူငယ်တဲ့ဆနစ်ကျော်လောက်ခရစပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့အစည်းအခမ်းစာတွေနိုင်ငံတကာမီဒီယာတွေရဲ့အရေးသားတွေမှာလူမျိုးတုံ့တတ်ဖြတ်မှုအခြေအနေရောက်နေပြီဆိုတဲ့ဝေါ်ဟာရတွေလိုက်လံသုံးတည်ခဲ့တာအားလုံးသိသမိပြီးဖြစ်မယ်ထင်ပါတယ်မဟုတ်မှန်ပါနဲ့တည်င်းချက်လို့အမှန်တရားနဲ့ဖြေရှင်းရမှာကကိုယ့်ဘက်ကမှတ်တမ်းကြောင်းပြနိုင်ဖို့အတွက်ဘယ်နိုင်ငံသားသားမဆိုလာကြည့်လက်စမ်းပါလို့ရဲရဲကြီးမဖိတ်ခေါ်နိုင်စရာအကြောင်းကြောက်စရာမလိုဘူးလို့ယုံကြည်ပါတယ်မိမိအစွန်းစကိုယုံကြည်လို့နိုင်ငံတကာမှာဩဇာတိက္ကမရှိတဲ့အများလေးစားတဲ့ကုသသမဂ္ဂအတွေ့အမှုချုပ်ဟောင်းတဲ့ပညာရှင်တွေကိုအမြင့်ကျယ်တတ်သိရှိရှိတဲ့သွင်းဖွဲ့စည်းထားခြင်းဖြစ်တယ်လို့သဘောပေါက်ပါတယ်
။ကုလသမဂ္ဂအတွင်းမှုကြောင့်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာမနေ့ကစစ်တွေမြို့လေးစိတ်ကိုရောက်သွားချိန်မှာယာနဲ့ချီတဲ့ဒေသခံရခိုင်ပြည်သူတွေဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုရခိုင်အမျိုးသားပါတီ ANP နဲ့ရခိုင်အမျိုးသမီးကွန်ရက်တို့ကဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နာပြည်လည်နိုင်မဲ့အကြံတွေကိုပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီရခိုင်ပြည်နယ်မှာရှိနေတဲ့၂ဆက်ပွဲကြီးကမှဖြစ်နေတဲ့ပြည်ပခါတွေဓာတ်တွေကိုဒီလိုလည်းဖြစ်နိုင်ရေးကိုတို့လာပြီးတော့ဒါတက်နိုင်တော့ဆောင်ရွက်ပေးတာဒီလိုတက်ကြမှာတို့ကျွန်တော်တို့အနေနဲ့တော့အတကြီးကြီးနဲ့နားလည်လာပြီးတော့ဘာလို့ဒီလက်ခံလာနိုင်တဲ့အနေထားတော့အလိုတော့ညွှန်နေပါတယ
်။မစ္စတာကိုဗီအာနန်ဟာစက်တင်ဘာ9ရက်ဒီကနေ့မှာစစ်တွေမြို့မှာရှိတဲ့ရခိုင်ဒေသခံဒုက္ခသည်စခန်းတွေကိုရောမွတ်စလင် IDP ဒုက္ခသည်စခန်းတွေကိုပါတွားရောက်လေ့လာမှာဖြစ်ပြီးဒီကနေ့ညနေမှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်မကြခင်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာလည်းရခိုင်ကြံပေးကော်မရှင်နဲ့ပတ်သက်တဲ့အမြင်သဘောထားတွေဆွေးနွေးတင်ပြထားတာကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းကိုဆက်လက်ပြီးတင်ဆက်ပေးနေပါတယ်ခင်ဗျာ မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32 40လို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာအစီအစဉ်နဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍကတော့
မစံတော်နိုင်ငံရေးလို့ဒီဆိုတာမနက်ခင်းဖြစ်မှာကိုအခုစောင့်နေရုံနဲ့ကျွန်တော်တို့တာဝန်ရှိတာမနေ့ကမှာဘယ်ပန်းတစ်ခေတ်လာမှာဖြစ်လာမှာ
ဒါကတော့ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့သဘောထားအမြင်တွေကိုဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုတင်ဆက်တဲ့အခါမှာသရရှင်ဒီအပြည့်စုံကိုနားဆင်ရမှာပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါ
အာဆီယံတွင်းဒေါအောင်ဆန်းစုရဲ့အခမ်းကဏ္ဍနဲ့အမေရိကန်ခီးစဉ်ဆိုတဲ့ခေါင်းစဉ်နဲ့ဂရန်ရောဘင်ဆန်ရေးသားထားတဲ့ဆောင်းပါးကို Asian Nikkei Review ကဥစွာထုတ်တင်ပြလိုပါတယ်။သမိုင်းဝင်ငင်းငယ်ညီလာခံပြီးချက်ချင်းပဲဒေါအောင်ဆန်းစုကြည်ဟာ Laos နိုင်ငံမှာ ASEAN ထိပ်ပြီးအစည်းအဝေးလာတက်ခြင်းအဖြစ်သူ့ရဲ့ဥဆောင်မှုကိုပုံမအခိုင်အမာပြသလိုက်ပါတယ်။ ASEAN ဝန်ကြီးအဆင့်အစည်းအဝေးပွဲတွေမှာနိုင်ငံခြားရေးဝန်ကြီးအနေနဲ့တက်ရောက်ခဲ့ပြီးအခုအခါအဆင့်မြင့်ခေါင်းဆောင်တူအဖြစ်ဒေသတွင်းခေါင်းဆောင်တွေကြားတက်ရောက်လာတာပါ။ဒီခေတ်စဉ်မှာမြန်မာနိုင်ငံရဲ့ပြည်တွင်းပြပမူဝါဒတွေကိုအခိုင်အမာပြသဖို့ရွေးထားတာလည်းဖြစ်ပါတယ်။တရုတ်ပြည်ကိုသွားရောက်ပြီးတပတ်အကြာခီးထွက်လာတာပါမကြာခင်မှာမြန်မာကိုယ်စားလှယ်အဖွဲ့ကိုဥဆောင်ပြီးကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ပါလိမ့်မယ်အမေရိကန်သမ္မတဥဘာမားနဲ့တွေ့ဆုံပါလိမ့်မယ်ဒီလမ်းမှာပဲဗြိတိန်နိုင်ငံကိုလည်းခေတ္တဝင်ရောက်ခဲ့မှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကိုသမ္မတအဖြစ်လက်မခံတဲ့စစ်တပ်ကလည်းဒီအခြေအနေကိုတော့စင်ခေါ်ဖို့တွန်းဆုတ်နေတာတွေ့ရတယ်လို့သံတမန်တွေကဆိုကြပါတယ်ဒီလိုနိုင်ငံတကာထိတွေ့မှုတွေကိုတိုးချဲ့လာနေချိန်မှာရခိုင်ပြည်နယ်ကမွတ်စလင်တွေကိုစိတ်ဂရုမစိုက်ဘူးဆိုတဲ့ဟိုရုံးကဝေဖန်ချက်တွေကိုလမ်းလွှဲဖို့အတွက်လည်းပဲကုလသမဂ္ဂအတွင်းမူဂျိုဟန်ကိုဖီအန်နန်ကိုဥဆောင်စီပြီးရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပါတယ်ကိုဖီအန်နန်နဲ့လည်းပြည်ရဲနေရာပဲတွေ့ဆုံခဲ့ပါတယ်သူဟာနိုင်ငံတကာအာရုံစိုက်ဆိုင်မှုရဖို့ကြိုးပမ်းတာတွေများလွန်းတယ်လို့တချို့ကဝေဖန်ကြပေမဲ့ကြံတချို့ကတော့မြန်မာနိုင်ငံရဲ့ဗက်မလိုက်မူဝါဒကိုတက်မှတ်ဖို့အားထုတ်မှုအဖြစ်ချီးကျူးကြပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်အတွက်ကြံနေတဲ့စိန်ခေါ်မှုတစ်ခုကတော့ကျန်နေသေးတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းနိုင်ရေးကိစ္စပဲဖြစ်ပါတယ်။နိုဝင်ဘာမှာကျင်းပလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ဒါတွေကိုရုပ်သိမ်းပေးပါဆိုပြီးသမ္မတဥဘာမကိုဖိအားပေးဖို့အကောင်းဆုံးအချိန်အခါဖြစ်ပါတယ်။တက်ကလွန်ကနောက်ဆုတ်သွားမှဒါတွေကိုရုပ်သိမ်းဖို့သူလိုလာတယ်ဆိုတော့မူလရည်ချက်နဲ့တော့ပြောင်းလဲသွားပါလိမ့်မယ်လို့အာဆီယံသံတမန်တွေကဆိုပါတယ်။ကျန်ရှိနေတဲ့ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်မယ်ဆိုရင်ဒါဟာသမ္မတဥဘာမအတွက်လည်းသူ့ရဲ့သမ္မတစက်တမ်းမှာနောက်ဆုံးပြင်နိုင်တဲ့လက်ဆောင်ဖြစ်ပါတယ်လို့យေတာထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကွက်လပ်တွေဖြစ်ရအောင်မယ်ဆိုတဲ့ကောင်းစဉ်နဲ့ The Nation သတင်းစာရဲ့အရီဒါအဘော်ကိုလည်းဆက်လက်တင်ပြလိုပါရယ်။လူအကျက်တွေအာဏာချက်တွေရှိခဲ့ပေမဲ့ပြီးခဲ့တဲ့အပတ်မြန်မာညီညာရေးဆွေးနွေးပွဲဟာရေးစီပြည်တွင်းစစ်တွေအပြီးပြန်လည်သစ်မြတ်ရေးစီကိုဥတည်နိုင်တယ်ဆိုတဲ့မျှော်လင့်ချက်ထွက်ပေါ်စေခဲ့ပါရယ်။ဒေါအောင်ဆန်းစုကြည်အနေနဲ့1948ပင်လုံနီလာခံမှာသူ့ဖခင်ဗိုလ်ချုပ်အောင်ဆန်းတိုင်းရင်းသားတွေကိုပြီးခဲ့တဲ့ကတိတွေကိုပြန်လည်ဖြည့်ဆည်းနိုင်ဖို့အားထုတ်မှုတရားလည်းဖြစ်ပါရယ်။ဒီနီလာခံက1948ခုတုန်းကသဘောတူညီချက်ကိုအကောင့်ထဲပေါ်ပေးဖို့မဖြစ်နိုင်ပေမဲ့အဲ့ဒီပန်းနိုင်ကိုဥတည်စေမဲ့ခရီးအစတော့ဖြစ်ပါတယ်။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံထူထောင်ရေးအတွက်ဒီသတိရှိရလူရက်ကိုဒေါအောင်ဆန်းစုကြည်လှုပ်ဆောင်သွားမယ်ဆိုတဲ့စိတ်ဓာတ်တွေဟာအစောပိုင်းမှာမြင်မှနေခဲ့ပေမဲ့ဒီညီလာခံမှာတချို့လည်းဖိတ်ကြားခြင်းမခံခဲ့ရသလိုတချို့လည်းပဲတက်ရောက်ပြီးမှပြန်လည်ထွက်ခေါ်သွားတာရှိခဲ့ပါတယ်။တချို့ဒေသတွေမှာဆိုရင်တိုင်းရင်းသားတွေနဲ့တိုက်ပွဲတွေလည်းဖြစ်နေသေးပါဒေါအောင်ဆန်းစုကြည်ဟာတကယ်တော့နှစ်ရှည်ဆွန့်ပစ်ထားခဲ့တဲ့ဥယျာဉ်ထဲမှာစီးရွေစီလောင်ကျူပတ်နေတာဖြစ်ပါတယ်။သို့တော်လည်းအလုံးပါဝင်နိုင်စေမဲ့အစီအစဉ်တရတော့ချမှတ်နိုင်ခြင်းမရှိသေးပါဘူး။မြန်မာနိုင်ငံညဉ့်ညဉ့်ရေးဟာခေါင်းမာတဲ့စင်ခေါ်မှုတွေမပြောင်းလဲလိုတဲ့ဆန္ဒတွေနဲ့ရင်ဆိုင်နေရပါတယ်။အဓိကကတော့စစ်တပ်အနေနဲ့ဒီညီလာခံကပေါ်ထွက်လာမဲ့သဘောတူညီချက်ကိုလက်ခံနိုင်ပါမလားဆိုတာဟာကြီးမားတဲ့စင်ခေါ်မှုဖြစ်ပါတယ်လို့យေတာထားပါတယ်။ အိန္ဒိယအစိမ်းမြောက်နယ်စပ်လုံခြုံရေးမြန်မာနိုင်ငံကိုလက်နက်ထောက်ပံ့ဆွဲကောင်းစဉ်နဲ့ Sputnik မှာရေးသားထားတာကိုနောက်ဆုံးတင်ပြလိုပါတယ်။နှစ်ပေါင်း50ရောရှိလာခဲ့တဲ့အိန္ဒိယအစိမ်းမြောက်ဒေသတောင်ချမ်းသူတွေကိုနှိမ်နှင်းဖို့အတွက်အိန္ဒိယနိုင်ငံဟာမြန်မာစစ်တပ်ကိုအစိမ်းမြင့်လက်နက်တွေ electronic ပစ္စည်းတွေထောက်ပံ့နေတယ်လို့ဆိုပါတယ်။အိန္ဒိယသဘုံတွေရဲ့ခိုးလှုံရာဖြစ်နေတဲ့ဒီနေရာမှာမြန်မာစစ်တပ်အခြေချတပ်ဆွဲနိုင်ဖို့အတွက်ခိမီစစ်လက်နက်တွေရဟယင်တွေအပါအဝင်ကာကွယ်ရေးပစ္စည်းတွေကိုပေးနေတာဖြစ်ပါတယ်။မြန်မာစစ်သားတွေကိုလည်းလက်ကျင့်ပေးအောင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီနေရာတွေမှာမြန်မာစစ်တပ်အမြဲတမ်းတက်ဆွဲနိုင်ဖို့အတွက်ကတော့အထင်အတော်ကြာယူရလင်းမှာဖြစ်ပါတယ်။လောလောဆယ်မှာတော့အသံမှာဒေသခံအရသားတွေသေဆုံးရမှုပုံမှန်များပြလာနေတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စန်သားပါရှင်။ VOA မြန်မာပိုင်းရဲ့နေနေခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီနေ့မြင်တင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ squid ခလုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး idiom ဆိုတဲ့တော့ဘိုက်အဓိပ္ပာယ်ကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လှမ်းရတဲ့လမ်းခီးမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတော့ကတော့ American စကားပြောမှာအသုံးများတယ်ရှိပါတယ်ဒါအပြင်မျိုးတွေတွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီသုံးရပတ်တယ်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေလဲဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လေတစ်အောင်ပေါင်းတတ်တဲ့အကင်းပါသူတူလေဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
အကင်းပါသူလူရည်လေသူသွားတက်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာသရရှင်ဒီအပတ်စဉ်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့မတ်တင်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါထုတ်လုပ်သူကမတ်စုမွန်ပါရှင်မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နဲ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်အခုညချမ်းမှာတော့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ပါရှင်ပင်တိုင်းဆွေးနွေးပေးဖို့အတွက်ရခိုင်မျိုးသားပါတီအကြီးအကဲတဦးဖြစ်တဲ့ဒေါက်တာအေးမောင်နောက်မြန်မာအရေးသုံးသပ်သူဒေါက်တာခင်စောဝင်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်ဆိုတော့ဒေါက်တာအေးမောင်နဲ့ကျမတို့စကြရအောင်ပါရှင်ဆရာတို့ဘက်ကဒီကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အပေါ်မှာစိုးရိမ်ချက်တွေပေါ့နော်အကြံမြင့်တော့တည်ပါပြီဒါနိုင်ငံတကာအရေးဖြစ်သွားမဲ့စိုးရိမ်ချက်ဆိုပြီးတော့လွှတ်တော်မှာတင်သွားတာတော့ကျမတို့ကြားခဲ့ရမြင်ခဲ့ရပြီပါပြီဆိုတော့ဒီကော်မရှင်အပေါ်မှာဆရာတို့ရဲ့စိုးရိမ်ချက်ပေါ့နော်အချင်းချင်းပြည့်စရာအရင်ဆုံးပြောပြပေးပါရှင်
ဟိုဒီပမတ်ချက်ကကျွန်တော်တို့ဒီအပြည့်တွင်သိချဖြစ်ပါတယ်ဟိုကလတ်မကတ်စာတမ်းလေးပါတာကိုစစ်တအနာလေးကိုရိုစီရင်ပိုင်ခွင့်ရှိတဲ့ကဏ္ဍဖြစ်တဲ့ခါမှာဒီကနေ့ဆိုရကလည်းဒီကိစ္စကလူဝင်လူထုကြောင့်ဖြစ်တဲ့ပြဿနာဖြစ်တယ်ဆိုတာနဲ့ဒီစိတ်မတက်ရက်ဒီဒီသမိုင်းလေးရခိုင်မှာရှိတယ်ဟိုကံကော50နှစ်လောက်ပြင်ကျွန်တော်တို့ဒီခိုင်တိုင်းတော်ပြီး4000နီးပါးသောနော်ဒါလူမျိုးတုံးဆက်ဆက်ချင်းခံရတယ် empathic clinic thing ဆိုတာဖြစ်ဖြစ်အဲ့တော့အခု88နောက်ပိုင်းမှာဒီစကလုံးတွေကိုနောက်ပိုင်းတွေကပြန်တုံးလာတယ် အဲ့ဒီမှာဒီ TOR ပေါ့နော်ဒီ commission ကိုတာဝန်ပေးတဲ့ရုံးဘက်ကထုတ်ပြန်တဲ့ TOR မှာကမ္ဘာနိုင်ငံတွေကိုရောက်နေတဲ့ဒုက္ခသည်တွေရဲ့ပင်ရင်းနိုင်ငံဆိုတာပြန်သုံးသပ်တာ။အဲ့ဒီခါမှာပင်ရင်းနိုင်ငံဆိုတဲ့အသုံးအနှုန်းကိုပြန်စီစစ်ပြီးမှနိုင်ငံတွင်းကိုပြန်သွင်းနေဆိုတဲ့သုံးသပ်ချက်ပါလာတယ်။အဲ့ဒီဟာလေးကိုကျွန်တော်ကပို့ပြီးစိုးရင်လည်းဒါကကျွန်တော်ရဲ့ဒုတိယအချက်ပါ။ပထမအရေးကြီးတာကကျွန်တော်ရဲ့သူကြီးပုံစံဥပဒေကကျွန်တော်ခဏခဏပြောပါရစေ။နိုင်ငံတို့အတိုင်းအတာရုံးပြီးပုံမှန်ရတဲ့ခေါင်းရဖြာစည်းပြီးမှလုပ်ပါလေ။သူလုပ်ပိုင်ခွင့်နဲ့ပတ်သက်လို့ဖြတ်တန်းထားတဲ့ဥပဒေရှိတယ်။ဟုတ်တော့နိုင်ငံတို့အတိုင်းအတာရုံးပြီးအစိုးရနဲ့ဆက်တူကိုအကြံပေးရင်လည်းသူ့မှာလုပ်ပိုင်ခွင့်တောင်းရှိတယ်။ဒါကြီးနိုင်ငံကပါတဲ့ကော်မရှင်တရက်ကိုဒီတော့အစဉ်ဖွဲ့စည်းခုပြတဲ့မြန်မာနိုင်ငံဒုတိယကော်မရှင်ရဲ့ဥပဒေကိုပါဝင်ဖွဲ့စည်းထားတဲ့ဆိုတာမျိုးကိုဘာဖြစ်လို့နိုင်ငံတို့သမ္မတရုံးကမထုတ်ပြန်နေလဲဒီအတိုင်းနိုင်ငံရုံးကထုတ်ပြန်တယ်ဆိုတာဖွဲ့စည်းပုံစံဥပဒေကကျွန်တော်ပြန်လုံးချက်ဖို့ကဏ္ဍပေါ်လာနေပါတယ်အဲ့တော့ကျွန်တော်တို့ဟာလက်ရှိအစိုးရကြီးမြန်မာနိုင်ငံရဲ့ခြေရင်းရေးကိုနိုင်ငံနေနေကင်ဖို့မစိုးစားပြင်းနေဘာကြောင့်ဒီလိုမျိုးဒီဒီဆိုင်ရာပြဿနာချောင်းပုံပေါ်ကလေးဆိုရင်အကြောင်းရင်းကနောက်မှဖြစ်လာနိုင်တဲ့ကျွန်တော်ရှိတ်ဆက်မှုတွေကကျွန်တော်စိုးရင်လို့ရဖြစ်ပါတယ်။ဒါကြောင့်ပြည်သမကတွင်းရင်းမှုကြောင့်ခေါင်းဦးဆောင်တဲ့ဒီပုဂ္ဂိုလ်၃ဦးပါတဲ့နိုင်ငံသား၃ဦးကိုကျွန်တော်တို့ဒီကော်မရှင်ကနေတိကျပေးပါဆိုတာကိုသက်တူမှလည်းကျွန်တော်တို့တင်ခဲ့တာရှိတယ်။ကျွန်တော်တို့မြို့သားပါတီကလည်းကော်မရှင်ကိုဖြတ်သိမ်းပေးပါဆိုတာကိုစစ်မှတ်ချက်တောင်းဆိုပါတယ်။မြန်မာပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်ခဲ့အောင်လုပ်မှလုပ်နိုင်ခြင်းလို့ရှိတယ်။ချစ်ပေါ်လာတဲ့ကျိုးဆက်ပြီးလောကဒီမိုကရေစီပွေးချုပ်ရဲ့တမိုင်းပြေခံဖြစ်နေတဲ့ဒီကိုကျွန်တော်တို့ကြိုးပွက်ပြီးမှတင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဆရာဒေါက်တာခင်စောဝင်းခုနဆရာဦးဒေါက်တာအေးမောင်ပြောသွားတဲ့ဟာလေးကိုပြန်ပြီးတော့သုံးသပ်ပေးပါဆရာဒီကိစ္စဟာပြည်တွင်းရေးကိုနိုင်ငံတကာအရေးကိစ္စဖြစ်သွားမဲ့အရေးကိုတို့ကတော့အတော်လေးစိုးရိမ်ပါတယ်ဆိုတော့ဒီကိစ္စကလည်းဒီသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောနေကြတဲ့တည်းရခိုင်ပြည်နယ်ရင်းကမွတ်စလင်အများစုကိစ္စဟာကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာရောနိုင်ငံတကာဒီလွှတ်တော်တွေမှာရောအမေရိကန်ပြည်ထောင်စုအတွက်ပါရောဒါထိတ်တန့်ဒါပြောကြဆိုကြတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ဆိုတော့ဒီကိစ္စဟာပြည်တွင်းရေးဆိုတာတစ်ခုထက်များပိုပြီးကြေပြန့်နေသလားဆရာဘလို့များသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျာဒီပိုပြီးအရမ်းပါကော်မရှင်ထူအောင်မယ်ဆိုတာကျွန်တော်ဟိုတယ်လောရေးကြားပါတယ်ထဲပြောရသူကတော့ဒီစာကိုမဖြတ်မှန်းနဲ့ဟုတ်နဲ့ဒါဆော့ပါသေးတယ်ဆိုတော့ကျော်ပြပြလည်းနော်ဟိုချာချာချင်းအခုဟိုဒီစာကိုကျွန်တော်ဝင်လဲစာတယ်မချိုလဲချိုဆိုတယ်ဟောကျွန်တော်အရင်ကနော်ဟိုပါတီတဲ့ခွင့်မထားပါဘူးမြန်မာပြည်မှာဆိုလို့ရှိရင်ဒီလူမျိုးစုအရေးတွေကိုတော်တော်ဒီနိုင်ငံရေးပတ်သက်တဲ့လူတွေကစိတ်ဆိတ်နေကြတယ်ကျွန်တော်ကခုမှလည်းပြောတယ်နော်ဆိုတော့ပြန်ပြီးလေးလုံးရပြောမယ်ဆိုလို့ရှိရင်နိုင်ငံတကာအရေးရောက်လို့နေပါလို့ပြောရပါတယ်เนาะကျွန်တော်နိုင်ငံသားသွားပြီဆိုလို့ရှိရင်ဒီကိစ္စအများကြီးမေးခံတာပဲလေဆိုတော့ဒီစားတစ်ခုတော့ဗျာပြောမယ်ဆိုလို့ရှိရင်ဒီတဘာဖော်ပွင့်ချင်လို့ပေါ့ပြည်တွင်းရေးတက်တက်လားနိုင်ငံသားရေးလားဆိုတာကိုပင်ကတိုင်းခြားထားတာပဲဒီစားတက်မှတာဖြစ်ပါတယ်เนาะဆိုတော့ဘယ်လိုပဲကြည့်ကြည့်ပေါ့ဗျာဒီစားကကျွန်တော်ညီကဒီ commission ဖိုက်ကိစ္စမှာ commission ဆိုတဲ့သဘောကိုလည်းလူတွေနားလည်ဖို့လိုတယ် commission ကပြောမယ်ဆိုရင်ဒီကိစ္စတစ်ခုကိုသူကလေ့လာမယ်သူပြောရှင်သူကအစီအစဉ်တစ်ခုရေးမယ်ဘာမှဆုံးဖြတ်ပိုင်ခွင့်မရှိပါဘူးနော်အဲ့တော့ဒီကိစ္စမှာဟိုပြည်တွင်းရေးပဲဖြစ်ဖြစ်ပါဗျာနိုင်ငံတကာရေးပဲဖြစ်ဖြစ်ပေါ့ဆုံးဖြတ်ပိုင်ခွင့်မရှိတဲ့ဒီကော်မရှင်ကိုဘာလို့ကျွန်တော်တို့ညီကစွန့်ခွဲနေမှာလဲဟုတ်တယ်မလားဆက်လို့ကြပြပြမယ်တချို့ညီမပြည်အကိစ္စတွေကတော်လေးကိုအချိန်နဲ့ဆုံးနေပြီနော်ဒီဆေးဘက်လောကအနေနဲ့ပြောရမယ်ဆိုရင်ရောတော်လေးကိုကျွန်းနေပြီဆွဲခါကျတော့ကို့ဒီဝင်းသမားတော်လေးဆရာဝန်နဲ့မပြီးဆိုလို့ရှိရင်အဲ့တော့နိုင်ငံနိုင်ငံကသမားတော်တွေရဲ့အမြင်ကိုလည်းကျွန်တော်တို့ဖိတ်ခေါ်မှာပဲ။နောက်ထပ်တောက်လျှောက်ချင်းပြောမယ်နော်။ကျွန်တော်ဒေသတိမလို့ဝင်မထားဘူး။ဒီရခိုင်ကိစ္စမှာဆိုလို့ရှိရင်ရခိုင်ပါတီ ANP နဲ့မိတ်ဆွေတွေအများကြီးရှိတယ်။ခိုးဘက်ကလည်းနော်ဘင်္ဂါလီဘက်ခေါ်ခေါ်လေးဝင်ကြဘက်ခေါ်ခေါ်သူရဲ့အမြင်အရေးတွေကိုလည်းကြောက်ရင်လည်းဒီစာကိုကျွန်မလေးတွေရှုမထားပါဘူး။ကြောက်ရင်လည်းအရာရာမှာကြောက်နေပြမစင်ကြားနေတဲ့အနေထားကြောင့်ပြောရတာပါ။အဲ့တော့ဒီကော်မရှင်ကခုနပြောမယ်ဆိုလို့ရှိရင်အမှဆုံးဖြတ်ပိုင်မရှိဘူးဆုံးဖြတ်ပိုင်ရှိတာကမြန်မာပြည်ကအချုပ်ချာနိုင်ငံနော်အဲ့ဒါရှိတဲ့အတွက်မြန်မာပြည်ကအစိုးရနဲ့စစ်တော်ကပဲဆုံးဖြတ်ရမယ်သူတို့နေတဲ့ကသူတို့အမြင်တစ်ခုပြောသွားမှာပေါ့ဗျာစေးရကြည့်မယ်ဆိုလို့ရှိရင်တမားတို့တယောက်ကဒီနာကိုကြည့်ပြီးတော့သူနေတဲ့ပြည်စာကိုနော်ဘယ်လိုကြောက်ခုထုံးနေကုရမလဲနော်ဘာရောဖြစ်လဲဆိုတာသူနေတဲ့ကအချမ်းချမ်းပြေးတာတစ်ခုပဲရှိလို့ကျွန်တော်မြင်လာတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါကျွန်မဒေါက်တာအေးမောင်ကိုအလှည့်ပေးကြပါရစေဆရာအဲ့တော့ဒီကိုဖီယာနာဥဆောင်ပါတယ်ဒီနိုင်ငံသားတွေပါဝင်တယ်ဆိုတော့ဒီကော်မရှင်ကအခုမှစဖွဲ့တယ်ဒီကနေ့မှပဲရခိုင်ပြည်နယ်ကိုရောက်ပြီးတော့သူတို့စကားစပြောရုံပဲရှိပဲသူတို့ရဲ့လုပ်ငန်းစဉ်တွေပေါ့နော်ဘာတွေလုပ်မလဲဘာတွေအကြံပေးမလဲဆိုတာမစသေးပါဘူးအဲ့တော့ဒီလိုအခြေအနေမျိုးမှာဆရာတို့ဒီဟိုကန့်ကွက်နေတာပေါ့နော်ဆရာတို့ဒီတော်တော်လေးတွန်းတွန်းတိုက်တိုက်ကန့်ကွက်နေတာတွေ့ပါတယ်ဒီကနေ့လွှတ်တော်ထဲမှာဆိုလဲတက်မတော်ဘက်ကလည်းဒီကိစ္စကိုထောက်ခံထားတယ်နောက်ဒီပြည်တော်စုချမ်းခိုင်နဲ့ဖွံ့ဖြိုးရေးပါတီပါဝင်ပေါ့ဆရာတို့လည်းဒါတွန်းတွန်းတိုက်တိုက်ကန့်ကွက်နေပါတယ်ဆိုတော့ဒီကိစ္စဒီလိုကန့်ကွက်နေတဲ့ကိစ္စကော်မရှင်ဘာမှမလုပ်ရသေးခင်မှာကန့်ကွက်တာဟာဆရာလက်တွေ့ချပါရဲ့လားကြိုတင်တွေးတောပြီးပူပန်နေတယ်လို့များဖြစ်နေပါသလားဆရာအေးပါဟု
တ်ပြီဗျမြမလွတ်လပ်ရေးကိုကျွန်တော်တို့တိုက်ပြီးယူကြတယ်ဟုတ်ပြီနော်အဲ့တော့မြန်မာလူလာရေးကိုခေါင်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကကြော်ပြီးမသိခဲ့နေပါလားမကျွန်တော်နိုင်ငံရေးလို့ပြောဆိုတာမနေ့ကဖြစ်မှာကိုကုစောင့်နေရုံနဲ့ကျွန်တော်တို့တာဝန်ရှိတာမနေ့ကရမလို့နှစ်ပေါင်းတစ်ဆယ်လောက်မှဖြစ်လာမှာမစိလောက်မှဖြစ်လာမှာကြော်သွင်းနေရတာနိုင်ငံရေးသမားတွေရဲ့တာဝန်ဖြစ်တယ်ရိုးသားလူစုပေါ်ရဲ့အကျိုးဖြစ်တယ်ဒါနိုင်ငံရေးလုံခြုံရေးဖြစ်တယ်အဲ့တော့ကြိုးမမြင်သေးနဲ့မနေ့ကဖြစ်မှာဖြစ်ကပြီးမှဆုံးဖြတ်ပြီးကမှရေးပြီးကမှဖြစ်လာတဲ့အရေးချင်းအကျိုးအဖြစ်တစ်ခုကိုကြိုးစားဆိုင်လောက်အောင်ကျွန်တော်စဉ်းစားဖို့ဒီပါ
ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ရှင်ဆရာခုနဒေါက်တာအေးမောင်ပြောခဲ့သလိုပဲလူတို့ရဲ့ကန့်ကွက်မှုလို့လဲဆရာသုံးနှုံသွားတယ်ဆိုတော့ကျမတို့ဒီကျမတို့စီကိုခေါ်ထားတဲ့သောရရှင်ကြီးရဲ့အတန်ကိုလည်းနားထောင်ရအောင်ပါရှင်ဥစောလွင်ရှိပါတယ်ရှင်ဥစောလွင်ဝင်ရောက်ဆွေးနွေးပါရှင
်မိဆိုတာမလားကောင်းမလောင်ရှင်ကတားရတယ်ပါမိလောင်မှတားလို့နေရာအမိုက်ကစပြတ်တမိလောင်ဆိုတာရှိပါတယ်ကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးမှုကဘယ်တော့မှဘယ်တော့ခါမှကျွန်တော်တွေ့ဘူးလားမဟုတ်ပါဘူးကျွန်တော်ပညာရှင်မဟုတ်ပါဘူးကျွန်တော်မှအရက်လာအစိုးရကလမ်းမအစိုးရအရက်လာတူပါတရားဥပဒေစုမမှုမရှိတဲ့ဒီလိုနိုင်ငံမျိုးမှာအခုလိုကမ္ဘာကူလာတမက်ကအတွင်းရေးမှုချုပ်ဟောင်းကိုရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ဖွဲ့စည်းလိုက်တဲ့အချိန်ကမလို့တဲ့မလို့ထိုက်ပေးတဲ့အချိန်ဖြစ်ပါတယ်
စုံစမ်းရေးကော်မရှင်တော့မဟုတ်ပါဘူးရှင်ဒါကဟိုအကြံပေးဖို့ပေါ့နော်ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ဒီကော်မရှင်ထဲမှာဆိုလို့ရှိရင
်ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ပါအကြံပေးကော်မရှင်ဖြစ်လို့လို့တာကမလို့တဲ့မလို့ထိုက်တဲ့အချိန်မျိုးကြက်ရောင်နေပါတယ
်ကိုတင်သေးဝင်ရှိပါတယ်ရှင်ဟောကျမဒီမှာသောရရှင်တွေကကျမတို့ဝင်ရောက်ဆွေးနွေးဖို့အတွက်စောင့်ဆိုင်းနေသူတွေလည်းအများအပြားရှိတဲ့ခါရောက်တော့ကျမတို့လူရင်းတူရှင်ဆွေးနွေးကြတာပေါ့ရှင်ကိုတင်သေးဝင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ဆွေးနွေးကြတာကတော့တခြားကြားခုနကတော့ဆရာတော်ကြီးမောင်တိုင်းသားဆောင်းဆောင်နေနဲ့လေးစားပါတယ်အဲဆရာပြောသလိုသာကျွန်တော်တို့ကဟိုကြိုတင်ပြီးတော့ဆရာပြောသလိုပူပန်ရမယ်စိုးရင်ရမယ်ဆိုတာလည်းမှန်ပါတယ်အဲ့လိုပူပန်စိုးရင်လည်းဆိုရင်ကျွန်တော်တို့ဆယ်စုနှစ်ပေါင်းများစွာတုန်းကဒီဝိညာဉ်ပင်လေးအရေးကိုစတင်မြီးမွေးခဲ့တဲ့တဲ့ရင်ဗမာပြည်ထနာရဲ့အရင်အမြစ်တုန်းကဆရာတို့ကြိုတင်ပါပြီလို့ဆရာတို့လည်းရှိမှာပါရခိုင်ပြည်နယ်မှာဗာပြီလို့အဲအဲ့တော့မကာကွယ်ခဲ့တာလဲဆိုတဲ့အချက်လေးတစ်ချက်ကျွန်တော်မေးချင်ပါတယ်
နောက်တစ်ခါ
အကြေးများကျွန်တော်တို့ဥမာမြေဆုံတော့ကလည်းကျွန်တော်တို့မြန်မာနိုင်ငံထဲမှာပြည်တာဗျာမြေဆုံမှာမြေဆုံမဟုတ်ငင်းငယ်ရေးတော့ငင်းငယ်ရေးဒီမှာအင်ဂျာစီမှာတရုတ်ကဝင်ပြီးတော့ကျွန်တော်မိန်ကောင်းပြောတဲ့အချိန်မှာဆရာတို့ဗာပြီလို့မကန့်ကွက်ခဲ့တာလဲဆိုတာတစ်ချက်နဲ့ကျွန်တော်မေးချင်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ရခိုင်ပြည်နယ်ရေးခင်းကကျွန်တော်တို့တနင်္ဂနွေကရေးခင်းမှာကျွန်တော်တို့ရေးခင်းမှာအဲ့တော့ပြောရရင်ရခိုင်ပြည်နယ်ဟိုဒီဘက်ကျွန်တော်တို့ကျန်တဲ့တနင်္ဂနွေမခံပါဘူး50တန်းလုံးကလေအခုဆက်လက်အကြံပေးအောင်တက်တက်ပါခဏလေးတော့ကျွန်တော်အနေနဲ့စောင့်ကြည့်စေခြင်းလေလို့ကျွန်တော်မေတ္တာရပ်ခံတာပါအားလုံးဟုတ်လားဘာဖြစ်လို့လဲဆိုတော့ဒီနှစ်ပေါင်း20ခုနှစ်လုံးလုံးမှာဒီဆက်အနာရှင်ရောက်ပါနဲ့လက်မအောင်လုပ်ခဲ့တဲ့လူကဘယ်သူလဲအဓိကကောင်းဆောင်ကျွန်တော်တို့ပြည်သူများတယ်ပေါ့နော်ဒါလေးဒီချက်ကလေးတော့ပုဂ္ဂိုလ်ရေးတွေမသိမြတ်တာအခြားသောအခါကားတွေကိုဖေးဖယ်ထားပြီးတော့ကျွန်တော်တို့တန်းကြီးရဲ့ရခိုင်ကနိုင်ငံမဟုတ်ပါဘူးရခိုင်နိုင်ငံမဟုတ်ပါဘူးရခိုင်ပြည်နယ်ပါရခိုင်ပြည်နယ်ကကျွန်တော်တို့တနင်္ဂနွေနေ့သက်ဆိုင်ပါတယ်ကျွန်တော်တို့ကြည့်မနေပါဘူးကျွန်တော်လည်းအများကြီးနားဆင်နေပါတယ
်ဟုတ်ကဲ့ပါ
ကိုလည်းကြည့်ဥစ္စာတော့ခဏလေးပေါ့နော်ပြီးကြပြီဆောင်းလိုက်ပြီပါလို့ကျွန်တော်ဆရာတို့အားလုံးရခိုင်တက်ကျွန်တော်ညီကိုမောင်မတွေကိုမေတ္တာရပ်ခံပါတယ်ဒီ
နေ့ဟုတ်ကဲ့ပါရှင်ဥတင်ထေဝင်ကျေးဇူးပါအခုကိုခိုင်ဆိုးရှိပါတယ်ရှင်ကိုခိုင်ဆိုးဝင်ရောက်ဆွေးနွေးပါရှင
်အဓိကကြည့်ရမှာကတော့1826ခုကပဲနေပြီးအင်္ဂလိပ်ကနေပြီးရင်ရခိုင်ပြည်ကိုစပ်ပြီးခဲ့ပြင်းလိုက်တဲ့နေကနေပြီးရင်သာပါနေပြီးရင်အခုကော်မရှင်ကိုကျွန်တော်ကအကြံပြုရှင်တာကတော့သူတို့ဟာအဲ့ဒီအရှင်ကပါနေပြီးရင်ပမန့်ကိုလေ့လာရမယ်။ဒါဖြစ်ဆိုလို့ရှိရင်တော့ဒီ1940 46ထိသူတို့အဲ့ဒီအရှင်ကိုသူတို့လေ့လာပါ1942မှာရခိုင်ကနေပြီးဘူးပြီးတော့မောင်သွောနေပြီပေါ့တိုက်တကောင်ပင်ကလေးတီးတီးပြီးဝင်ပြီးရင်အဲရခိုင်ရွာပေါင်း300ကျော်အဲရခိုင်လူပေါင်းနေပြီးရင်400ကျော်ထိနေပြီးတော့စားကြခဲ့တာတွေပေါ့အဓိကကအဲ့ဒီအမှိုင်းတွေကိုလေ့လာရမယ်အ အဓိကကကျွန်တော်တို့ကအခုကုလသမဂ္ဂအကြံပေးအခွင့်ကိုကျွန်တော်တို့ကဝင်လာတာကိုကျွန်တော်တို့ကအဓိကကတော့ကျူးဆိုးတယ်ကျွန်တော်အနေနဲ့ကတော့ဘာဖြစ်လို့ဆိုလို့ရှိရင်ပမိုင်မှန်ကိုပေါ်ပေါ်အရေးကြီးတယ်
ကဲပါအဓိကကိုခိုင်ဆိုးပြောချင်တာတော့ဒါသမိုင်းကိုခြေပြီးတော့လေ့လာဖို့ကော်မရှင်ကိုအကြံပြုချင်နေဆိုတဲ့သဘောကိုခိုင်ဆိုးဝင်ရောက်ဆွေးနွေးပါတယ်အဲ့တော့ကိုကျော်ဘူးတထောင်ရှိပါတယ်ရှင်ဆောင်ဆိုင်နေပါတယ်ဆွေးနွေးဖို့ကိုကျော်ဘူးတထောင်လူရင်းတူရှင်ဆွေးနွေးပါရှင်ဆရာ
ဟုတ်ကဲ့ပါကျွန်တော်တင်ပြချင်တာကအချက်နှစ်ချက်ရှိပါတယ်ပထမတစ်ချက်ကလူဦးရေကိစ္စပါရခိုင်ပြည်နယ်မှာအလုံးလူဦးရေ 33% ရှိပါတယ်အဲ့ဒီထက်မှာဘင်္ဂလီလူဦးရေက 40% ရှိပါတယ်ရခိုင်တိုင်းအသားကကခဏတင်ရှိပါတယ်ဘင်္ဂလီဦးရဟာ26%ခန့်ခွင့်ရှိပါတယ်ဘင်္ဂလီတို့ကလူဦးရေတိုးပေါ်နှုန်းမြင်တော့မွေးတော်တဲ့အနာဂတ်ကာလမှာလူဦးရဟာ97%ခန့်ကိုတိုးလွန်သွားနိုင်ပါတယ်လူဦးရေကလည်း97%ခန့်တိုးလွန်တွေရုပ်ကွေးစနစ်မှာလည်းပြာစနစ်လူလူဦးရေရှိခတဲ့စနစ်မျိုးကိုပြောင်းခေလိုက်ပါလျင်ရခိုင်လူမျိုးတွေရဲ့အချုပ်အခြာအနာဟာလက်လွတ်သွားနိုင်ပါတယ်ဒါဟာရခိုင်လူမျိုးတွေရဲ့အကြီးမားဆုံးသောစိုးရိမ်တော့ကပါဒီလိုနိုင်ငံသားစိုးရိမ်တော့ကဖြစ်နေတာကိုနိုင်ငံကောက်ဆောင်တဲ့အနေနဲ့ကြည့်မမစစ်စားတင်ပါရဲလို့ကျွန်တော်ပြန်ကြားချင်ပါရဲ
ဟုတ်ကဲ့ပါကိုကျော်ဘူတထောင်ကျေးဇူးအထူးတင်ပါရဲရှင်ကျမတို့ရဲ့ဆွေးနွေးပွဲကတော့ပါဝင်ဆွေးနွေးမဲ့သူအများအပြားရှိပြီးတော့အချိန်ကလည်းအကန့်အသတ်ရှိတဲ့အတွက်ကျမဒီမှာပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်ပေးခြင်းလို့ပါအခုပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်မပေးခင်မှာဒီကျမတို့အမေရိကန်ပြည်ထောင်စုကပဲမောင်ဒသနာပေးထားတဲ့စာလေးကိုကျမအချင်းချုံပြီးတော့ဖတ်ပြခြင်းပါရဲနှစ်ပေါင်းများစွာကြာအောင်ပြည်လျောင်မဖြည့်ရှင်းနိုင်သေးတဲ့ရခိုင်ပြည်နယ်အရေးကိုအဖြေရှာနိုင်ဖို့အစိုးရအနေနဲ့အငိမ့်စားကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုပြာနာဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပြုရေးကော်မရှင်ကိုပြည်တွင်းပညာရှင်တွေနဲ့ပူးပေါင်းဖွဲ့စည်းခဲ့တာတစုံတရာရလက်ကောင်တချို့ရလာနိုင်တယ်လို့ယုံကြည်ပါတယ်လို့သူကရေးပါတယ်အဲ့တော့ကျမဒေါက်တာအေးမောင်ကိုပြန်ပြီးတော့အလှည့်ပေးခြင်းပါတယ်ရှင်အဲ့တော့ဆရာတို့ဒီရခိုင်ပြည်နယ်အရေးပေါ်နော်ဒီလူလူကြားမှာကွဲပြားနေတဲ့ကိစ္စဘလို့မှလည်းအဆရှာလို့မရပါဘူးအဲ့ဆိုရတဲ့လက်ထက်မှာနိုင်ငံသားစီစီရေးလုပ်မယ်ဆိုတဲ့လုပ်ငန်းစဉ်ကလည်းအခုချိန်ကြီးတော့အောင်မြင်တယ်ဆိုတဲ့အတန်မကြားသေးပါဘူးဆိုတော့ဒီကိစ္စအပေါ်မှာဆရာတို့ကလုံးဝကိုလက်ခံမဆွေးနွေးတော့ဘူးလားဆရာတို့ဘလို့သဘောရပါလဲ
ကျွန်တော်တို့ဘက်ကတော့ဆွေးနွေးဖို့အစီအစဉ်မရှိပါဘူး။ဘုမရမင်းပြောရင်ညာရခိုင်ပြည်နယ်ကိုရခိုင်လူအုပ်ချုပ်ခွင့်ကိုမရလို့ဒီကြောက်တာဖြစ်ပါလား
။ဆရာဒေါက်တာခင်စောဝင်းကိုကျွန်မအလှည့်ပေးချင်ပါတယ်။ဒီကော်မရှင်ကနေပြီးတော့ကိုပြာနာဦးဆောင်တဲ့မြန်မာတိုင်းရင်းသားတွေလည်းပါတယ်။ဥပမာရခိုင်တွေလည်းပါပါတယ်။ဆိုတော့ဒီကော်မရှင်ကနေဘာတွေမျှော်လင့်လို့များရနိုင်ပါသလဲရှင်။ဆရာတစ်မိနစ်အချိန်ရပါတယ
်။ဆရာဗျာခုနကလည်းနော်ဒီအကုန်လုံးပြောခွင့်ရလိုက်ပါတယ်။ဆိုတော့ဒီကိစ္စနဲ့ဆက်တဲ့လူကမြန်မာပြည်မှာကွန်ဆောင်ချက်တွေအရမ်းကိုပြင်ထန်နေတယ်။အဲဒါကြောင့်မို့လဲဒီကော်ကော်မရှင်ကိုဖွဲ့ရတာပေါ့ဗျာ။ပြောမယ်ဆိုရင်ဒီကိုဖီယန်ပါလက်တွေရေးစာကစမသမလည်းဖြစ်တယ်၊ရှားနေလည်းဖြစ်တယ်လေ။ဟုတ်မလား။ဒီကိစ္စမှာဒီကော်မရှင်မှာဆိုတော့ဗျာကတော်ဆောင်စုကြီးပါနေမယ်ဆိုလို့ရှိရင်ဒီကကောင်းတဲ့ဝိုင်းပြီးတော့ဝေဖန်ကြရမယ်လေ။တက်လိုက်တယ်လိုက်ဆိုတာဟုတ်မလား။ကောင်းပြီကော်မရှင်ဖွဲ့ရဟုတ်ပြီ။ဘာဖြစ်ပေါ်လာမယ်ဆိုလို့ရှိရင်ဟိုတစ်ခါလုံးကစူရန်ဘာသာဖြစ်လိုက်ပြီးတော့ပြည်နေတဲ့ကိစ္စတစ်ခုကိုနော်ကော်ဖီယန်နဲ့ပုံပုံတရားဥဆောင်တဲ့ကော်မရှင်ကနေပြီးတော့သူ့ရဲ့အမြင်တစ်ခုပေါ့ဗျာသူ့ရဲ့နဲ့ချမှတ်လည်ရမယ်။ဘာလို့လဲ recommendation ပေါ့အကြံပြုရချက်တွေလည်းသူ့ရဲ့နဲ့ဒီစာကိုသူ့ရဲ့နဲ့ပြင်ပြလည်ရမယ်။ဒီပုံမှာကျွန်တော်နေတဲ့ကနော်အချို့ရှားအနာပိုင်နဲ့မြန်မာနိုင်ငံရောစီမြန်မာနိုင်ငံတော်အနေနဲ့အစိုးရအနေနဲ့ပြည်သူအနေနဲ့သက်တော်အနေနဲ့ကဒီစင်ညာတော်ကိုကြည့်ပြီးတော့နော်ကျွန်တော်နေတဲ့ပါဆက်လို့သွားမလဲဆိုတာကိုကျွန်တော်ပြောမယ်ဆိုတော့လမ်းစာတစ်ခုပဲပေါ်လာတာပေါ့ဗျာ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါ
သင်စီပဲဒါအရင်ဆုံးပါပဲအဲ့တော့လည်းပြန်ပြောလိုက်ပါမယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်အင်္ဂါနေ့ညချမ်းထရက်လေးလိုက်အစီအစဉ်ကတော့ဒီမှာပဲရှင်းနာခွင့်ပြုပါပြင်လိုက်ဆွေးနွေးပေးခဲ့တဲ့ရခိုင်မျိုးသားပါတီအခြေခံဒေါက်တာအေးမောင်မြမအကြီးအခဲခတ်ဒေါက်တာခင်စောဝင်းတို့နဲ့အတူပါဝင်ဆွေးနွေးခဲ့ကြတဲ့ကျမတို့သောရရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
အခုနားဆင်ကြရတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းနားဆင်နိုင်ကြပါရရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဟောင်ကောင်က23ရက်နေ့မှာမြောက်ကိုရီးယားကရေငုပ်သင်းမောကနေဒုံးကျည်ပစ်လွတ်လိုက်ပြီးရက်မကြာခင်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကဒီလိုပစ်လွတ်မှုကိုရောဇူလိုင်လနဲ့ဩဂုတ်လတို့ကစမ်းသပ်ပစ်လွတ်မှု3ခုစလုံးကိုပါပြင်းပြင်းထန်ထန်ရှုံချပစ်တင်လိုက်ကြပါတယ်။အခုလိုပစ်လွတ်မှုတွေဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်5ခုကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်ပြီးဒါဟာတားမြစ်ထားတဲ့ပဲ့ထင်းတက်ဒုံးကျည်အစီအစဉ်ကိုမြောက်ကိုရီးယားကတိုးမြှင့်မှုလုပ်နေတာဖြစ်တယ်လို့ ဒေတာရင်းတင်မာမှုတွေကိုလည်းပိုးပြီးတိုးလာစေတယ်လို့လုံခြုံရေးကောင်စီရဲ့အကြေညာချက်မှာဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲမြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေအတွက်လိုအပ်ချက်တွေတိတ်ပြီးကြီးမားနေချိန်မှာအစိုးရကပဲ့ထိန်တက်ဒုံးကျည်ထုတ်လုပ်ဖို့တိုင်းပြည်ရဲ့အရင်းမြစ်တွေကိုတုံးနေတာမို့ကုလသမဂ္ဂလုံခြုံရေးကောင်စီကစိတ်မကောင်းဖြစ်ရကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားကိုဒုံးကျည်ပြစ်လို့မှုလုံးဝမလုပ်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကပြဋ္ဌာန်းထားတာကိုမြောက်ကိုရီးယားဘက်ကအချင်းချင်းချိုးဖောက်နေတာဖြစ်ပြီးအခုနောက်ဆုံးပြစ်လို့မှုကတော့သူတို့ရဲ့ဒုံးကျည်စမ်းသပ်မှုအချိန်မြင့်လာတာကိုပြနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြန်ကြားရေးဒါရိုက်တာအလစ်ဇဘက်ထရူဒေါ်ကပြောပါတယ်။အခုလိုပဲ့ထင်းတက်ဒုံးကျည်ဤပညာကိုသုံးဆွဲနေတာဟာအရက်ဖက်လေချောင်းတွေနဲ့ဒေတာရင်းကုံသွဲရေချောင်းတော်လာမှုတွေအတွက်ပါချင်းချောက်မှုဖြစ်နေတာပါ။ဂျပန်တရုတ်နဲ့တောင်ကိုရီးယားတို့ကလည်းအခုလိုမြောက်ကိုရီးယားရဲ့စမ်းသပ်မှုပေါ်မှာဝေဖန်ပြစ်တင်ကြပါတယ်။ဂျပန်ကဒီလောက်ရဟာခွင့်မလွတ်နိုင်တဲ့အကြမ်းဖက်လောက်ရလို့ခေါ်ဆိုလိုက်တယ်လို့တောင်ကိုရီးယားကလည်းအခုပြစ်လွတ်မှုဟာတောင်ကိုရီးယားရဲ့လုံခြုံရေးကိုအကြီးအကျယ်ချင်းချောက်မှုရှိကြောင်းပြောပါတယ်။တရုတ်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေတိုးပြီးလှုပ်လာတာကိုရောကိုရီးယားကျွန်းဆွယ်အတွင်းတင်းမာမှုတွေဖြစ်စေတဲ့ဘယ်လောက်ရဘယ်ပြောကြားမှုကိုပဲဖြစ်ဖြစ်ကန့်ကွက်ကြောင်းပြောကြားခဲ့တာပါ။အခုလိုလုံခြုံရေးကောင်စီကအချက်မှတ်ထားတဲ့စီကံတွေကိုမြောက်ကိုရီးယားဘက်ကထင်းထင်းရှားရှားချိုးဖောက်နေတာအတွက်အရေးယူမှုတွေကိုအကောင့်ထဲပေါ်ရေးကြိုးပမ်းမှုတွေပိုးပြီးခိုင်မအောင်လုပ်ဖို့အတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးကိုလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်အခုအချိန်နဲ့အတွက်တန်တမာရေးနှီးလန့်တဲ့အဖြေရှာရေးဟာအရေးပါကြောင်းလည်းလုံခြုံရေးကောင်စီကပြောကြားခဲ့တဲ့အပြင်ကိုရီးယားကျွမ်းဆွယ်ဒေတာနဲ့အရှိမျောက်အာရှဒေတာတလွှာတည်ငြိမ်အေးချမ်းမှုကိုထိန်းထားနိုင်ရေးဟာအရေးပါကြောင်းအလေးထားပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကြားရေးဌာနပြန်ကြားရေးဒါရိုက်တာအဲလစ်ဘက်ထရူဒေါ်ကမြောက်ကိုရီးယားအနေနဲ့ဒေတာရင်းတင်းမာမှုတွေတိုးလာစေမဲ့လုပ်ရည်တွေနဲ့ပြောဆိုမှုတွေကိုရပ်ဆိုင်းဖို့အတွက်တောင်းဆိုလိုက်တဲ့အပြင်နိုင်ငံတကာလိုက်နာရမယ့်စီမံတွေမြောက်ကိုရီးယားပေးထားတဲ့ဂရုတွေအတိုင်းအပြည့်အဝလုပ်နိုင်အောင် UDP လှုပ်ဆောင်ဖို့အတွက်ပန်ကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတော့တောင်ကိုရီးယားနဲ့ဂျပန်အပါအဝင်ကိုယ့်ရဲ့မဟာမိတ်တွေရင်ဆိုင်နေတဲ့ချိန်ချောက်မှုတွေကိုအကာအကွယ်ပေးဖို့အတွက်ခိုင်ခိုင်မာမာတန်ဋိဌာန်ချထားတဲ့အတိုင်းကိုယ့်ရဲ့မဟာမိတ်တွေနဲ့ကိုယ့်နိုင်ငံအတွက်ပါကာကွယ်နိုင်ရေးအတွက်ပြင်ဆင်ထားကြောင်းလည်းပြောကြားခဲ့ပါတယ
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။မဆုမြတ်မွန်ကပြောပြမှာပါရှင
်။လောင်နိုင်ငံမှာရောက်ရှိနေတဲ့ American သမ္မတ Barack Obama ဟာဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ရှေးဟောင်းလွမ်ပရာဘန်မြို့ကိုသွားပြီးတော့သမ္မတရဲ့အစီအစဉ်တစ်ခုဖြစ်တဲ့ Wesley အရှိတောင်အာရှလူငယ်ကောင်းဆောင်များအစီအစဉ်ထဲမှာပါတဲ့လူငယ်တွေနဲ့ရင်းရင်းနှီးနှီးတွေ့ဆုံအမေးအဖြေလုပ်မှာဖြစ်ပါတယ်။အင်္ဂါနေ့တုန်းကတော့အာရှပစိဖိတ်ဒေသဘက်ကမဟာဗျူဟာမြောက်အမေရိကန်ရဲ့အာရုံစိုက်မှုကိုပြောင်းခဲ့တဲ့အတွက်ရေရှည်အကျိုးသက်ရောက်မှုတွေရှိလာလိမ့်မယ်ဆိုတဲ့မိန့်ခွန်းကိုဗီယန်ဂျန်မြို့တော်မှာပြောကြားခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့အမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်လာရောက်မဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာ14ရက်နေ့မှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကအစိုးရအသစ်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အမေရိကန်ကဘလို့နည်းလမ်းတွေနဲ့အထူးရောက်ဆုံးကူညီမလဲဆိုတဲ့ကိစ္စတွေကိုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်မှာအဓိကထားဆွေးနွေးမှာဖြစ်တယ်လို့သမ္မတရဲ့လက်ထောက်ဖြစ်တဲ့အပြင်အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ Ben Rhodes ကပြောကြားခဲ့ပါတယ်ငြိမ်းချမ်းရေးတခါဒီရခိုင်ပြည်နယ်အရေးလိုမျိုးနိုင်ငံရဲ့အခက်အခဲဆုံးစိန်ခေါ်မှုတွေကိုအောင်မြင်အောင်လုပ်နိုင်ဖို့အတွက်အမေရိကန်ကဘလို့အကူအညီပေးရမလဲဆိုတာကိုဒေါအောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့အဓိကထားဆွေးနွေးမှာဖြစ်တယ်လို့ပြောပါရတယ်။တခါမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နိုင်မဲ့နည်းလမ်းတွေကိုလည်းဆွေးနွေးရှာဖွေမှာဖြစ်လို့ပိတ်ဆို့တန်ခတ်မှုတွေကိုရှော့ပေါ်တဲ့နည်းလမ်းဖြစ်မလားဒါမှမဟုတ်အမေရိကန်ရဲ့စီးပွားဆက်ဆံရေးကိုတိုးမြင့်ပြီးတော့မြန်မာစီးပွားရေးတိုးတက်စေမဲ့နည်းလမ်းရှာမလားဆိုတာတွေကိုလည်းဒေါအောင်ဆန်းစုကြည်ဝါရှင်တန်ကိုလာတဲ့အခါမှာအဓိကထားဆွေးနွေးမှာဖြစ်တယ်လို့သမ္မတအိုဘားမားရဲ့လက်ထောက် Ben Rhodes ကလာအိုနိုင်ငံမှာပြောကြားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ဟာဝါရှင်တန်မြို့တော်ကနေကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့အတွက်နယူးယောက်မြို့ကိုဆက်သွားမှာဖြစ်ပါတယ်တခါဒီမြောက်ကိုရီးယားနိုင်ငံကပယ်ဒိန်းတက်ဒုံးကျည်နောက်ဆုံးပြစ်လွတ်ခဲ့မှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခဲ့ပြီးတော့နောက်ထပ်ထိရောက်တဲ့အရေးယူမှုတွေလိုအပ်ရင်လုပ်မယ်လို့တတိပေးလိုက်ပါရရှင်
။မဆုမြတ်မွန်ကသတင်းချင်းချက်ကိုပြပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ ပေါ်တဘူးနေနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြတဲ့အတွက်ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.